Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA ရေကန်တန်းကနေ2024ခုနှစ်ဧပြီလ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်အထုံးလင်းပေးနေပါပြီရှင်View Radio စီစဉ်တွေကိုလိုင်းတိုမီတာ32 58တို့အပြင်လိုင်းလံမီတာ190ရောကနေတိုက်ရိုက်နှာစင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးပါကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလေးမှနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့တူရကီကအစ္စရေးပေါ်ကုန်သွယ်ရေးဆိုင်ရာပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုယာယီလက်ခံဖို့ပြင်ဆင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်မြန်မာအရေးဘက်ပေါင်းစုံနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်နှင်းရှိတယ်လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်ဆိုတဲ့ထိတဲ့ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုကြောင့်ပိုင်းလားဆရာမထဲမှာတော့လွယ်ကျဒေတာကိုကြရင်ထုံချုပ်လိုက်တာနဲ့ပတ်သက်ပြီးတော့
အခုဒီနေ့ကျွန်တော်တို့ရှင်းလင်းရေးလုပ်နေပါတယ်တို့ရဲ့တပ်ကန်တို့တခြားအဲ့ဒီမြို့တွေရဲ့ဌာနဆိုင်ရာတွေယုံတွေကိုလည်းကျွန်တော်တို့ဒီနေ့ပဲရှင်းလင်းရေးလုပ်နေပါတယ်ဟုတ်ကဲ့
ကရရပြကြရတောင်းခံဖို့မူကြီးတော်မူပြောပြသွားတာပါဒီကြောင့်တရေပြေဆုံးကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရေနဲ့အတူထိုင်းမြန်မာနယ်စပ်မြရီဘက်ကတိုက်ပွဲအခြေအနေမြန်မာလင်းစမှာတရားမဝင်ကုန်သွယ်မှုတွေအားကောင်းလာတာအပအဝင်ခေတ်ကာလကိုထည့်ရဆင်မဲ့တကြံတန်ချက်တွေပြင်ဆင်တာတွေဒီလိုနောက်ဆုံးရတရေပြေဖို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်းနဲ့အတူအင်္ဂါညတိုင်းတိဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းတရေဆောင်ပါအစီအစဉ်နောက်ကတလာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးသွားပါပါရှင
်။ဂါဇာဒေသမှာအစ္စရေးကအပြစ်ခတ်ရက်စေးမကြညာမချင်းတူရကီနိုင်ငံကအစ္စရေးနိုင်ငံအပေါ်ကုန်သွယ်ရေးပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်မယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ကုန်သွယ်ရေးကန့်သက်ချက်မှာတန်တမနိဘီလက်မီလေးရင်လောင်စာစီဓာတ်မြေဩဇာအပါဝင်ကုန်ပစ္စည်းအမျိုးအစား54မျိုးပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုလေကြောင်းကတဆင့်အကူအညီတွေပေးအပ်သွားမယ်တူရကီရဲ့တောင်းဆိုမှုကိုအစ္စရေးဘက်ကကန့်ကွက်ခဲ့ပြီးတဲ့နောက်တရက်အကြာမှာပဲအခုလိုကုန်သွယ်ရေးပိတ်ဆို့မှုထွက်ပေါ်လာတာပါ။ကုန်လမ်းကြောင်းကတဆင့်အကူအညီတွေပေးပို့ရမှာအခက်အခဲတွေရှိနေတယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကပြောကြားခဲ့တယ်လို့အကူအညီပေးပို့နိုင်မှုတွေလည်းရောကြသွားရတာပါ။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အစ္စရေးအနေနဲ့တူရကီရဲ့လုပ်ရည်အပေါ်တုံ့ပြန်သွားဖို့မရှိဘူးလို့ပြောပါတယ်။ဂါဇာဒေသကလူသက်သမားတွေလို့တုံ့နှုံပြီးတော့ဟာမတ်စ်တွေကိုထောက်ပံ့ပေးဖို့အတွက်တူရကီသမ္မတရီဆက်တေယက်စ်အာဒိုဂန်ကသာတူရကီပြည်သူတွေရဲ့အကျိုးစီးပွားကိုနစ်နာအောင်လုပ်တာလို့ X လူမှုကွန်ရက်မှာပြောထားပါတယ်။ဟာမတ်စ်စစ်သွေးကြွတွေကတော့ American, Israel, Hamas နဲ့ Qatar အရာရှိတွေပါဝင်တဲ့ခိုင်ရိုအပြစ်ခတ်ရက်စရေးဆွေးနွေးပွဲအပြီးမှာဂါဇာကမ်းမြောင်မှာရှိတဲ့တရားခွင်တွေလွတ်မြောက်ရေးနဲ့တိုက်ပွဲတွေရပ်တန့်ရေးနောက်ဆုံးအဆိုပြုချက်တွေကိုထည့်သွင်းစဉ်းစားနေပါတယ်ရှင်။
ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးပါလက်စတိုင်းတွေရဲ့အသစ်တစ်ဖန်အဆိုပြုတင်သွင်းချက်ကိုလုံခြုံရေးကောင်စီကတလင်းလာနေ့ကစပြီးတော့ပြန်လည်သုံးသပ်နေပါတယ်။ဒီအဆိုပြုချက်မျိုးကိုဗီဒီယိုအာဏာသုံးပယ်ချမယ်လို့အမေရိကန်ကရေရှည်ရက်တီလာတဲ့မူဝါဒရှိနေတဲ့ကြားကအခုလိုလုံခြုံရေးကောင်စီကပါလက်စတိုင်းတွေရဲ့တင်ပြချက်ကိုလုံခြုံရေးကောင်စီကပြန်လည်သုံးသပ်နေတာပါ။အမေရိကန်ရဲ့ရည်တည်ချက်ဟာအလုံးသိထားကြပြီးဖြစ်သလိုပြောင်းလဲမှုလည်းမရှိပါဘူးလို့လုံခြုံရေးကောင်စီကော်မတီအစည်းအဝေးပွဲအပြီးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ပါလက်စတိုင်းနိုင်ငံအဖြစ်တည်ရှိမှုနဲ့ကုလသမဂ္ဂရဲ့တင်းပြအဖွဲ့ဝင်ဖြစ်ရေးကိစ္စရပ်တွေဟာနှစ်နိုင်ငံပူးတွဲတည်ရှိရေးဆိုတဲ့ကိစ္စရပ်အပေါ်အခြေခံပြီးတော့အစ္စရေးနဲ့ပါလက်စတိုင်းအကြားဆွေးနွေးဆုံးဖြတ်ကြရမယ့်ကိစ္စဖြစ်တဲ့ဆိုတဲ့မူဝါဒကိုအမေရိကန်ပြည်ထောင်စုကနှစ်ဆယ်စုနှစ်ပေါင်းများစွာကျင့်သုံးလာခဲ့တာပါ။အစ္စရေးအတွက်ငြိမ်းချမ်းရေးနဲ့ပါလက်စတိုင်းတို့အတွက်တည်ချနိုင်ငံအဖြစ်တည်ရှိရေးတို့ပါဝင်တဲ့လက်နိုင်ငံဒွန်တွဲတည်ရှိနိုင်ရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အဖွဲ့ဝင်နိုင်ငံလက်ခံရေးကုလသမဂ္ဂကော်မတီနဲ့တက်ကြစွာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းလည်းသံအမတ်ကြီးသောမတ်စ်ဂရင်းဖီးကပြောပါရယ်။အဖွဲ့ဝင်နိုင်ငံဖြစ်လာရေးအတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ထောက်ခံချက်လိုအပ်ပေမဲ့အများနဲ့အဖွဲ့နိုင်ငံတနိုင်ငံဖြစ်တဲ့အမေရိကန်ကဗီဒီယိုအာနာ3ပယ်ချခွင့်ရှိပါရယ်ရှင်။
ယမန်နိုင်ငံမှာရှိတဲ့ဟူတီရဲ့ဒုံးကျည်စနစ်နဲ့ပင်လယ်နီဘော်မှာစစ်သွေးကြွတွေပြစ်လွတ်တဲ့ဝေဟင်ဒရုန်းတစ်စင်းကိုဖျက်ဆီးခဲ့တယ်လို့အမေရိကန်စစ်တပ်ကတနင်္လာနေ့နှောင်းပိုင်းကပြောပါတယ်။အမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲရေးဌာနကတော့ပထမအကြိမ်တိုက်ခိုက်မှုမှာဟူတီတွေဘက်ကပြစ်လွတ်ဖို့အသင့်ဖြစ်နေတဲ့ဒုံးကျည်နှစ်စင်းအပြင်မြေပြင်ထိန်းချုပ်ရေးစခန်းတစ်ခုကိုလည်းထိမှန်ခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုမှာဒေသအတွင်းသွားလာနေတဲ့တင်မောတွေကိုထိခိုက်ခဲ့တဲ့သတင်းတွေတော့မကြားရပါဘူး။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဗြိတိန်ပိုင်းမာရှယ်အိုင်လန်စ်မှတ်ပုံတင်ကုန်တင်မောအနီးမှာတင်မောဖြတ်ပဲ့ထိန်ဒုံးကျည်ဒဇင်ကျရောက်ခဲ့တဲ့အတွက်အေဒင်ပင်လယ်ကွင်းမှာရှိတဲ့လုံခြုံရေးယူထားတဲ့ညွန်ပေါင်းတင်မောဒဇင်ကချန်ယံမီပို့ဆောင်ခဲ့ရတယ်လို့လည်းအမေရိကန်စစ်တပ်ကပြောပါတယ်။ဒါ့ပြင်ထိခိုက်ဒဏ်ရာရမှုတွေတော့မရှိခဲ့ပါဘူး။ဗြိတိန်ရေချောင်းကုန်သွယ်ရေးအေဂျင်စီကလည်းဒီဒေသမှာပဲရေရင်ဒဇင်အနီးရေပြင်မှာဒုံးကျည်ဒဇင်တနင်္ဂနွေနေ့ကကျရောက်ခဲ့တဲ့အစီရင်ခံစာကိုလက်ခံရရှိခဲ့တယ်လို့ပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဟာမတ်စစ်ပွဲကြောင့်ပါလက်စတိုင်းကိုထောက်ခံတဲ့ဟူသီတပုံတွေကပင်လယ်နီနဲ့အေဒင်ပင်လယ်ကွင်းမှာရှိတဲ့တင်မောတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအများပြားပြုလုပ်နေကြတာပါ။ဒီတိုက်ခိုက်မှုတွေကြောင့်ကုန်တင်တင်မောကုမ္ပဏီတွေဟာအဲ့ဒီဒေသကိုရှောင်ကွင်းပြီးတော့ပိုရှေလျားပြီးစရိတ်ပိုကုန်တဲ့ရေလမ်းကြောင်းကိုပြောင်းလဲအသုံးပြုနေကြပါတယ်ရှင်။
ယူကရိန်းအတွက်အမေရိကန်ရဲ့အကူအညီပံ့ပိုးမှုကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဗြိတိရှနိုင်ငံဂျာယီဝင်ကြီးဒေးဗစ်ကမ်မရွန်ဟာအမေရိကန်နိုင်ငံဂျာယီဝင်ကြီးအန်တိုနီဘလင်ကင်နဲ့ဝါရှင်တန်ဒီစီမြို့မှာဒီကနေ့ဧပြီလ9ရက်နေ့မှာတွေ့ဆုံဖို့ရှိပါတယ်ယူကရိန်းကိုအမေရိကန်ကဒေါ်လာ60ဘီလီယံပါတဲ့စည်ရေးဆိုင်ရာအကူအညီတွေပေးရေးကိစ္စဆန့်ကျင်နေတဲ့အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်အပါအဝင်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းသူခီးစဉ်တွင်ဝင်းဂျီကမ်မရွန်ကတွေ့ဆုံသွားမှာဖြစ်ပါတယ်။ပြိုင်ဘက် Republican Party ဝင်တွေအနေနဲ့အဲ့ဒီဒေါ်လာ60ဘီလီယံပါဝင်တဲ့ယူကရိန်းအတွက်လုံခြုံရေးဆိုင်ရာအစီအစိုးပြုချက်မူကြမ်းကိုထောက်ခံပေးကြဖို့သမ္မတဂျိုးဘိုင်ဒန်ကအကြိမ်တောင်းဆိုထားပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ကတော့အမေရိကန်မက္ကဆီကိုနယ်စပ်လုံခြုံရေးကိစ္စအပါအဝင်ပြည်ရင်းကိစ္စတွေကိုအရင်ဦးစားပေးလှုံ့ဆော်တင်တယ်လို့စောရကတက်ထားပါဗျ။ယူကရိန်းအနိုင်ရရင်းတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကြာဆုံးရေးတို့ဟာအမေရိကန်နဲ့ဥရောပတိုက်တို့ရဲ့လုံခြုံရေးအတွက်အသက်သွေးကြောတပွဲအရေးပါတဲ့ကိစ္စဖြစ်တယ်လို့ဝင်းစီကမ်မရွန်ကကြေညာချက်ထုတ်ပြန်ထားပါဗျ။မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုစစ်ရေးအရအကူအညီပေးကြဖို့အထူးသဖြင့်ရုရှားတို့ကဒရုန်းယာဉ်တွေနဲ့နေ့စဉ်တိုက်ခတ်နေတဲ့အတွက်လေးကြောင်းယံကာကွယ်ရေးစနစ်ကူညီပေးကြဖို့ယူကရိန်းကတောင်းဆိုထားတာပါရုရှားတို့ကမနေ့ညကပယ်ထိန်တပ်ဒုံး20နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာမှာအဲ့ဒီ20စလုံးကိုယူကရိန်းလေးကြောင်းယံကာကွယ်ရေးစနစ်ကပြစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းကဒီကနေ့ဧပြီလ9ရက်နေ့မှာပြောပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအခြေအနေဟာထိုင်းနိုင်ငံအတွက်အလွန်အရေးပါတဲ့အနေအထားမှာရှိတာကြောင့်မြန်မာနိုင်ငံတည်ငြိမ်ရေးနဲ့အေဂျင့်ရေးအတွက်ထိုင်းအစိုးရအနေနဲ့ဗတ်ပေါင်းစုံနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းထိုင်းဝန်ကြီးချုပ်ဆရတ်သာသာဗီစင်ကဒီကနေ့ပဲပြောလိုက်ပါတယ်စစ်ပွဲတွေကြောင့်အိုးအိမ်စွန့်ခွာလာရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့အပြင်တစ်ချိန်တည်းမှာနေဆက်ကုံသွေးကိစ္စအပါအဝင်ထိုင်းနိုင်ငံအပေါ်ရိုက်ခတ်လာနိုင်တဲ့အနေအထားတွေအတွက်ပြင်ဆင်ထားဖို့ကိုလည်းဝန်ကြီးချုပ်သာဗီစင်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာရေးသားထားပါတယ်ဒီလိုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဆောင်ရွက်ရမှာလုပ်ငန်းတွင်ကျင်အောင်ထိုင်းနိုင်ငံသားရေးဌာနကဥဆောင်ပြီးလုပ်တဲ့ကော်မတီဖွဲ့မှဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေနိုင်ငံသားရေးဌာနကအကောင့်ထည့်ဖို့ဆောင်ရွက်ရမှာထိုင်းလုံခြုံရေးဆိုင်ရာအတွင်းမှုချုပ်ရုံးကလည်းဒီလုပ်ငန်းစဉ်ချုံးမွေအောင်ပူးပေါင်းဆောင်ရွက်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပြည်ပခန့်နဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ကြိုးပမ်းရမှာဘယ်သူတွေပါဝင်မလဲဆိုတာကိုယ်ပါထည့်သွင်းပြီးတော့စဉ်းစားမယ့်ကိစ္စတွေရှိကြောင်းလည်းမြန်မာနိုင်ငံပြည်ပခအရေးနဲ့ပတ်သက်ပြီးတော့ကျင်းပတဲ့ထိုင်းအစိုးရအရေးပေါ်အစည်းအဝေးအပြီးမှာရိုက်တာသတင်းတောက်ရဲ့အမေးကိုလည်းအခုလိုပြန်လည်ဖြေကြားသွားပါတယ်။ထိုင်းနိုင်ငံသားရေးဝင်ကြီးပွန်ပရီဘဟီဒါနူကာကလည်းမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခနဲ့ပတ်သက်ပြီးထိုင်းနိုင်ငံအနေနဲ့ဗက်လိုက်မှုမရှိဘဲရက်တည်သွားမှာဖြစ်ကြောင်းဒီကနေ့မှာပြောလိုက်ပါတယ်စင်မီရှိန်မြင့်လာနေတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးကျင်းပတဲ့ထိုင်းအစိုးရဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမတိုင်ခင်မှာဝင်ကြီးပွန်ပရီကငြိမ်းချမ်းရေးအတွက်ပြည်ပခမှာပါဝင်သူတွေအားလုံးတွေ့ဆုံဆွေးနွေးကြဖို့ကိုတိုက်တွန်းသလိုစစ်ဘေးရှောင်သသိန်းလောက်ကိုလက်ခံထားဖို့ပြင်ဆင်ထားတယ်လို့လည်းဘန်ကောက်ဖို့စ်သတင်းစာမှာရေးသားထားပါတယ်ရှင်
မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်ဒုက္ခသည်တွေထွက်ပြေးလာမယ်ဆိုရင်ဒုက္ခသည်တသိအထိအယာယီလက်ခံမှုပြင်ဆင်ထားတဲ့ကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးပမ်ပရီဖဟီထာနုကွန်ကသတင်းထောက်တွေကိုပြောဆိုပါတယ်မြန်မာနိုင်ငံပဋိပက္ခမှာထိုင်းနိုင်ငံအနေနဲ့ဗန်းမလိုက်ပဲကြားနေရက်တည်တဲ့အကြောင်းနဲ့စစ်ဆန်ညီနိုင်ကြဖို့သက်ဆိုင်ရာအဖွဲ့တွေကိုသူကတိုက်တွန်းသွားပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံဘက်ထွက်ပြေးတဲ့စစ်တပ်အရာရှိတွေနဲ့ဝန်ထမ်းတွေကိုကယ်ဆယ်ဖို့အတွက်အရေးပေါ်ကယ်ဆယ်ရေးလေးရင်စင်းခွဲထိုင်းစိုးရကိုတောင်းခံခဲ့တဲ့ဆိုတာမဟုတ်မမှန်တဲ့အကြောင်းစစ်ကောင်စီကညင်းဆိုပါတယ်။လေရင်ဆေလွတ်ခြင်းလဲမရှိဘူးဆိုပြီးတော့စစ်ကောင်စီပြောခွင့်ရက VOE ရဲ့အမေးကိုပြန်လည်ဖြေကြားပါပြလဲဖြေကြတာပါထိုင်းဝန်ကြီးချုပ်စရိတာတာဝီစင်ကတော့မဲဆောက်မြို့မှာအရေးပေါ်လေးချောင်းဆင်းသက်ခွင့်မြန်မာစစ်ကောင်စီကတောင်းခံတာကိုခွင့်ပြုခဲ့တာဟာလူသားချင်းစာနာမှုအရာခွင့်ပြုခဲ့တာဖြစ်ပြီးတော့စစ်တပ်တပ်ဖွဲ့ဝင်တွေနဲ့လက်နက်တွေတည်ယူခွင့်ပေးခဲ့တာမဟုတ်တဲ့အကြောင်းပြန်လည်ရှင်းလင်းတာကိုဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ကရင်ပြည်နယ်အတွင်းမကြသေးခင်ရပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့တွေအရင်နှိမ့်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ထွက်ပြေးတဲ့စစ်တပ်အရာရှိတွေနဲ့ဝန်ထမ်းတွေကိုကယ်ဆယ်ဖို့အတွက်အရေးပေါ်ကယ်ဆယ်ရေးလေးရင်ဆင်းခွင့်ထိုင်းစိုးရကိုတောင်းခံခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကအတည်ပြုပြောဆိုထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကုန်းသွေးမှာအဓိကကျတဲ့နေရာတစ်ခုဖြစ်တဲ့မြဝတီမြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံတွေကထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်းမှာမြဝတီမြို့နယ်ကစစ်ကောင်စီအဓိကတပ်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပြည်သူ့ကာကွယ်တပ် PDF ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ခဲ့ပြီးတဲ့နောက်ကျန်နေတဲ့တရင်တစ်ခုကိုတိုက်ခိုက်နေတာလို့လည်းဒေသခံသတင်းတွေကပြောပါတယ်။စစ်ကောင်စီရဲ့တင်ငန်းညီနောင်စခန်းကိုသိမ်းပိုက်ခဲ့ချိန်မှာတော့စစ်ကောင်စီအရာရှိစစ်သည်အင်အားစုစုပေါင်း600ကျော်လက်နက်ချခဲ့တယ်လို့ကရင်မျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့နောက်ဆက်တွဲတိုက်ပွဲတွေဖြစ်ပွားနေပြီမဲ့မြရီနဲ့ထိုင်းနယ်စပ်ဖြစ်တဲ့မဲဆောက်မြို့ကိုဆက်သွယ်ထားတဲ့တရားကိုတော့ဖွင့်ထားစေလို့ဒေသခံတွေကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံဘက်ကမိုဘိုင်းဝန်ဆောင်မှုလုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့အတွက်ဒေသခံတွေကထိုင်းနိုင်ငံဘက်ကမိုဘိုင်းဖုန်းစင်ကတ်တွေကိုသာအသုံးပြုနေရတယ်လို့လည်းပြောပါတယ်ရှင
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါတောမတ်စ်ဂရင်ဖီဟာကိုရီးယားနိုင်ငံနယ်စပ်ကိုတွားရောက်ပြီးတော့မြောက်ကိုရီးယားကနေတောင်ကိုရီးယားကိုဗတ်ပြောင်းခုလုံလာတဲ့သူတွေနဲ့တွေ့ဆုံမယ်လို့ပြောပါတယ်။မြောက်ကိုရီးယားကိုတန်ခတ်ပိတ်ဆို့အရေးယူဖို့ကုလသမဂ္ဂရဲ့ဂျိုးပန်းမှုတွေရပ်ဆိုင်းနေတဲ့အချိန်မှာပဲအခုလိုကုလသမဂ္ဂကြီးကလုံခြုံရေးတင်းကျပ်ထားတဲ့ကိုရီးယားနယ်စပ်ကိုတွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုထိန်းချုပ်ဖို့လူခဲ့တဲ့15နှစ်တုန်းကဖွဲ့စည်းထားတဲ့နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကိုဆက်ပြီးတော့တံတန်းတိုးဖို့ရုရှားကညှင်းဆို့လိုက်ပြီးတဲ့နောက်အခုကုလသမဂ္ဂအမတ်ကြီးရဲ့ဧပြီလ14ရက်နေ့ကနေ20ရက်နေ့အထိခီးစဉ်ပေါ်ပေါက်လာတာပါဂျပန်မှာခီးတစ်ထောင်နားမဲ့ဒီခီးစဉ်မှာမြောက်ကိုရီးယားကိုတန်ခတ်ပိတ်ဆို့အရေးယူရေးလက်ရှိလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကမစ်ရှင်အဖွဲ့ပြောခွင့်ရကပြောပါလေရှင်နောက်ဆုံးရသတင်းတွေကိုကျွန်မလိမ္မာနဲ့အတူမခင်လေးတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘက်ကတိုက်ပွဲအခြေအနေသတင်းပြပုချက်ကိုစပြီးတော့ပြောပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်နယ်စပ်ကုံသွဲရွေးအတွက်အချက်အချာကြားတဲ့မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်ဧပြီလ9ရက်နေ့နေ့လယ်ပိုင်းမှာလည်းလေးကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ကြပါတယ်မဲဆောက်မြောက်ရီချစ်ကြီးရေတံတားတဝိုက်အပောင်းဝင်အချက်အချာကြားတဲ့နေရာတော်တော်များများမှာပူပေါင်းတပ်ဖွဲ့တွေကနေရာယူထားပါတယ်ဒီသတင်းအပြည့်အစုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်ဘတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကနယ်စပ်ကုံသွယ်ရေးအတွက်အချက်ချာကြတဲ့မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးဧပြီလ9ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပေမဲ့ပူပေါင်းတပ်ဖွဲ့တွေဘက်ကမြောက်ရီမြို့ရဲ့နေရာအတော်များများကိုထိမ်းချုပ်ထားတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ
။ဒီနေ့နေ့လယ်တိုက်ပွဲဖြစ်တယ်။ရက်ကွက်ကပါလေ။ဗါလဲ။အေးဒုက္ခရက်ကွက်ကိုပုံကျဲလာ။နှစ်ခုံကားစီကအေးဒုက္ခရက်ကွက်တိုက်ပွဲဖြစ်တဲ့အခါမှာဒီ KNL ကလည်းဒီမြောက်ရီအမှတ်တရရှိလဲရောက်နေပြီ။နောက်တချို့မြို့တွေနေရာတွေမှာလည်းရောက်နေကြတယ်ပေါ့နော်။ဒီတရားတွေမှာလည်းဒီသူတို့ဟိုတောင်ဝင်ရှိတဲ့လုံခြုံရေးတွေမရှိတော့ဘူး။အာနောက်ဗန်တွေလည်းပုံပိတ်တယ်ခဲ့။ဟိုနေ့လေကပြရတဲ့အခြေအနေရဆိုယူထဲမှာလဲအစစ်တပ်လည်းမတွေ့တော့ဘူးရဲလည်းမတွေ့တော့ဘူးမော်တော်ပြကြတော့မတွေ့တော့ဘူးဒါပေမဲ့လည်းဟိုတကားကတော့အကူတန်းကတော့ရှိနေတော့မယ်အလုပ်သမားတွေနောက်ပြီးလို့ရှိရင်ဒီရှောင်းတဲ့လူကြီးကတော့ပုံမှန်ပဲ
ေဘီလာ9ရက်နေ့ကစစ်ကောင်စီရဲ့တင်ငန်းညီနောင်ဗျူဟာကျပြီးစစ်လက်နက်အမြောက်များကိုပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ပိုက်လိုက်တယ်လို့စစ်ကောင်စီရဲ့တပ်သားနဲ့တပ်မိသားစုဝင်600ကျော်ကလည်း KNU ထံကိုလက်နက်ချအညံ့ခံခဲ့ပါတယ်ဒီနောက်သူတို့ကိုကယ်ထုတ်မလားဆိုပြီးမျှော်လင့်ခဲ့ကြပေမဲ့စစ်ကောင်စီကမြဝတီမြို့တွေကဘဏ္ဍာငွေကြေးတွေကိုသာတည်ထုတ်သွားခဲ့ပါတယ်ဒီနောက်နှစ်ရက်ကြာမှာတော့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဒီဆိုင်လက်မြန်မှာဒီနေ့ဥစ္စာလေးစစ်ကောင်စီကတည်းကဒီနေ့နဲ့လာကြည့်တာမှာအဲ့ဥစ္စာအဲ့ဆိုင်လက်မြန်ကမှကြာပါကြာပါတဲ့ကတည်းကမနစ်တဘာနဲ့လည်းနေတယ်ဒီကျွန်တော်တို့ဟူဥစ္စာပေါ်ပါကောလာ။အဲ့ဒီကားဝင်းနဲ့လည်းနေတယ်မှာအဲ့ဒီနေရာလေးမှကြာပါလား
။အခုဆိုရင်မြောက်ရီမြို့ကန်ဒီဟာနေအိမ်တွေမှာမနေရတော့ပဲမဲဆောက်ဘက်ကိုညနေပိုင်းထိထွက်ပြေးလာနေကြတယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူကပြောပြပါတယ
်ဒီလောက်ဒီမြို့ကနေရပါတော့เนาะဒီစိုက်ပွဲဖြစ်တဲ့အချိန်မှာသူတို့မိတို့မရေတော့ဘူးမရေတဲ့ခါကျတော့အလုံးရင်းနဲ့မြောက်ဒီကနေပြီးတော့ဒီမဲဆောက်ဘက်ကိုဟိုသွားနေကြတယ်ပေါ့เนาะအဓိကအပြင်တော့တချို့အဆက်တက်တဲ့နေရာအိမ်ငါးပြီးလာနေကြတယ်တချို့ကျတော့လည်းအတိမိတ်ရှိတဲ့နေရာမှာလာနေကြတယ်ဒါအခုအချိန်ထိလည်းလာနေတော့မဲ
လက်တလုံးမှာတော့မြောက်ဒီမြို့ကဗန်ဒီရွှေဆိုင်နေနဲ့မြောက်ရီမြို့မစည်းကိုမနေ့ကတည်းကပိတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်မြောက်ရီမြို့အဖြတ်စည်းခံရမလားဆိုပြီးပြည်သူတွေကတော့စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတာကြောင့်အနည်းဆုံးထိုင်းနိုင်ငံမဲဆောက်မြို့ဘက်ကိုတံတားပေါ်ကနေကောတံတားအောက်တရားမဝင်လမ်းကြောင်းတွေကပါထွက်ခွာသွားနေကြပါတယ်မြောက်ရီမြို့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
ထိုင်းမြန်မာလက်ဆက်မြရီဘက်ကတိုက်ပွဲအခြေအနေတွေပြပချက်ကိုမအေးအေးမာကပြောပြပေးခဲ့တာပါအခုတစ်ဆက်ထဲလွယ်ကျယ်ဒေသကို KIA ထိ ंछ ုပ်လိုက်တဲ့တွေပြပချက်ကိုလည်းပြောပြပေးပါမယ်တရုတ်မြန်မာနယ်စပ်မိုးမောက်မြို့နယ်လွယ်ကျယ်မှာအခြေစိုက်တဲ့စစ်ကောင်စီရဲ့ခလာရတင်းလေးနှစ်အဖွဲ့ဝင်တွေဟာမနေ့ညပိုင်းကတရုတ်နိုင်ငံဘက်ကိုဆုတ်ခွာသွားတဲ့နောက်ဒီမနက်မှ KIA ပူးပေါင်းတပ်တွေကတည်ယူလိုက်ပါတယ်ဒီချိန်ထဲမှာပဲဖာကန်မြို့နယ်နန်ယာအခြေစိုက်စစ်ကောင်စီတပ်စခန်းကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်တနေ့လုံးနှီးပါတိုက်ပွဲပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုစီသူကပြောပြပေးပါရှင်
ကချင်လွတ်လပ်ရေးတမတော် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ29ရက်နေ့မှာမိုးမောက်လွယ်ကျယ်လမ်းကစစ်ကောင်စီခြေစိုက်စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့28ရက်နေ့မှာတော့လွယ်ကျယ်မြို့ကိုဝိုင်းရံပိတ်ဆို့ခဲ့ပါတယ်။အဝိုင်းခံရတဲ့လွယ်ကျယ်မြို့မှာခြေစိုက်တဲ့ခလာရ142ဟာတရုတ်နိုင်ငံကိုဝင်ရောက်ပြီးမူဆယ်မြို့ဘက်ကိုဆုတ်ခွာဖို့ညှိနှိုင်းတာတွေရှိကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်မရခဲ့ကြောင်းလည်းဒေတာတွင်းကသတင်းတွေမှာဖော်ပြခဲ့ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေက10ရက်ကျော်ပိတ်ဆို့ခဲ့တဲ့နောက်တင်လာနေညပိုင်းမှာလွယ်ကျယ်ခြေဆိုင်ခလာရ142တပ်ဖွဲ့ဝင်တွေဟာတရုတ်နိုင်ငံဘက်ကိုဆုတ်ခွာသွားခဲ့ကြောင်းလွယ်ကျယ်ဒေသခံတူက VOA ကိုပြောပါတယ
်။မင်းရဲ့ဆန်နိုင်ဝင်းကြီးကတော့စပယ်လို့တားတယ်။သူတို့ပေါက်ကပတ်ထားတယ်။သူတို့ပြတ်ကုန်တယ်။အဲ့ဆဲရကလည်းနားနဲ့ထားတော့အားလုံးပြေဆုံးလိုက်ပြီးလို့နားနဲ့ထားတယ်။သူတို့ဒီဆိုတာနဲ့အုပ်ချုပ်ရတော့တာချက်ကဲလို့ဆိုရတော့သူတို့ကလည်းတတ်တော့မှခင်ဗျာ။
KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့လွယ်ကျယ်ခြေဆိုင်တပ်စခန်းကစစ်ကောင်စီတပ်တွေဆုတ်ခွာသွားတာဟုတ်မှန်ကြောင်းပြောဆိုပြီးတရုတ်နိုင်ငံဘက်ဆုတ်ခွာတာဟုတ်မဟုတ်ကိုတော့အတိမပြုနိုင်သေးကြောင်းပြောပါတယ်။တစ်ဆက်တည်းမှာပဲဒီကနေ့မနက်မှာလွယ်ကျယ်တပ်စခန်းနဲ့မြို့ရင်းမှာရှိတဲ့ဌာနဆိုင်ရာရုံးတွေကိုရှင်းလင်းရေးဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်။မနေ့ကဘေးချင်းလောက်ဆိုတာကတော့တိကျတော့ကျွန်တော်ကမသိဘူးနော်။ဒါပေမဲ့သူကထွက်သွားပြီ။ဟုတ်ကဲ့။ဘေးဘက်ကိုထွက်သွားတယ်ဆိုတာလည်းကျွန်တော်တိကျမသိဘူး။ကိုလိုလိုဆရာတော့အဲဒုရရှိရာတွေကိုလိုက်နေတဲ့အဲနေထားပြီးဖြစ်ပါတယ်ဟုတ်ကဲ့အခုဒီနေ့ကျွန်တော်တို့ရှင်းလင်းရေးလုပ်နေပါတယ်တို့ရဲ့တပ်စခန်းတို့တခြားအဲ့ဒီမြို့တွေရဲ့အဲဌာနဆိုင်ရာတွေရုံးတွေကိုလည်းကျွန်တော်တို့ဒီနေ့ပဲရှင်းလင်းရေးလုပ်နေပါတယ်ဟုတ်ကဲ့
ဒေသတွင်းသတင်းမီဒီယာတွေမှာတော့လက်နက်ခဲယမ်းတွေတင်စီနိုင်ကြောင်းဖော်ပြတာရှိပေမဲ့ဘူမူကြီးနော်ဘူးကတင်စီရမိတဲ့အခြေအနေမသိရသေးကြောင်းစခန်းကထွက်ခွာသွားသူတွေဟာခြေလင်းထွက်ခွာသွားတာဖြစ်တာကြောင့်စစ်လက်နက်ပစ္စည်းတွေကြံခဲ့နိုင်ကြောင်းပြောပါရယ်ခလာရ142တပ်ဖွဲ့ဝင်တွေဆုတ်ခွာသွားတာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးတော့မရှိပါဘူးဒီကနေ့မနက်ပိုင်းမှာလဲဖားကန်ကာမိုင်းလမ်းပေါ်ကစစ်ကောင်စီတပ်ရဲ့အဓိကစစ်ဆေးဂိတ်တရှိရာနိုင်ယာစခန်းကို KIA ကဝင်ရောက်တိုက်ခိုက်နေပါရယ်ဘူမူကြီးနော်ဘူးကဒီမနက်တိုက်ပွဲဖြစ်ပွားတာရှိပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာရှိတယ်လို့သတင်းရကြောင်းခုလိုပြောပါရယ
်ဟုတ်ကဲ့ဒီမနက်အစိုးကြီးရနဲ့စပင်းမှာအဲ့ဘက်မှာတိုက်ပွဲဖြစ်တာရှိပါတယ်လေကြောင်းနဲ့ဘုံကကျေးတဲ့ဒီအဆင်တော့ရှိပါတယ်ဟုတ်ကဲ့
နိုင်ရွာကပြည်သူတွေကတော့တောတောင်တွေဘက်ကိုတိမ်းရှောင်ထွက်ပြေးနေရကြောင်း လေကြောင်းကတက်ခဲ့တာကြောင့်အရသားနေတချို့မီးလောင်ပျက်စီးတာတွေလည်းရှိနေကြောင်းဒေသခံတူကပြောပါတယ
်ဒီနေ့တော့ဒီမောင်းနိုင်ရဲ့ခေါ်ပါနေတဲ့အဲမင်းရအဲစကားမတကူချင်းနေတာခုထိပေါ့သူကြည့်ချစ်တာဘုန်းတော်တနားကြီးချူချူချစ်တယ်ဘကွာဒီလည်းနေကြီးနဲ့ဒရုံးနဲ့ပဲခြားတော့တန်းကြားတယ်ဒီနေ့ဒီနေ့ဆက်ဆက်တာနဲ့သင်္ခေါ်ပေါ်နော်လာကြည့်ကြရအောင်။အဲဒီခိုင်းနေတာဗာလန်တီတီဖိတာနဲ့ကြည့်တာ။ဒီဒီမှာဘုံနဲ့တော့ကျောင်းအခုတိုးတိုးမှချုံနေတာ။ဒီနေ့တော့ဘာနာမနေရတာဒါပေမဲ့ဒီရောက်ခဏတော့ပေါ်လာလို့ကွာ။အဲဒီချုံနေချူပေါ်နော်လာနေ
။နိုင်ရတက်စခန်းမှာဖားကန့်ချီဆိုင်တမ33လောက်ခန့်တက်နေရှမ်းနီပြည်သူစစ်တွေပူရဲစခန်းထိုင်နေတာဖြစ်ပြီးကျန်ရဘက်ကတမဟာ6လောက်ခန့်တရင်တွေကထိုးစစ်ဆင်နေတာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာပဲဖားကန့်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းနီပြည်သူစစ်ပူးပေါင်းစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့ပြီးလူလက်နက်ဖမ်းဆီးရမိတာရှီချောင်းသတင်းတွေထွက်ပေါ်နေပြီးမဲ့တီးကြားဒီပြချက်တော့မရသေးပါဘူးဒီကနေ့မနက်ပိုင်းကစတင်ပြီးဖားကန့်မြို့နယ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေခဲ့ရာကနေကင်းပိုင်းမှာတော့နေရာတချို့မှာဖုန်းအဆက်အသွယ်ပြန်ရခဲ့ပါတယ် KIA ကဒီနေ့စမ်းပိုင်းကစတင်ပြီးဖားကန့်မြို့နယ်ရဲ့ထိုးစစ်ဆင်တိုက်ခိုက်တာတွေဆောင်ရွက်ခဲ့ပြီးဖားကန့်အဝင်လမ်းမှာရှိတဲ့ဝေခါနန်တိန်နဲ့တာမခန်ချီဆိုင်စစ်ကောင်စီတပ်စခန်းတွေပြီးခဲ့တဲ့လပိုင်းကတင်းယူတာတွေရှိခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနယ်စပ်ကတရားမဝင်ကုန်သွယ်မှုတွေနဲ့ပတ်သက်တဲ့သတင်းကိုပြောပြပေးပါမယ်တရားဝင်နေဆက်ကုံသွဲရေးမရှိသလောက်ဖြစ်နေတဲ့အခြေအနေမှာမောင်ခိုဈေးကွက်ကိုပဲအားထားနေရတယ်လို့ပြည်ရင်းကနေဆက်ကုံသွဲတွေကပြောပါတယ်။ငွေတံမိုးပို့ပြီးတော့ကွာဟလာတာကြောင့်လဲပြည်ရင်းမှာကုံဈေးလုံးတွေဆက်ပြီးတော့တက်လာနိုင်တာကိုလုပ်ငန်းရှင်တွေကခံမှန်းထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့ကိုစံကျော်ကပြောပြပေးပါရှင်
။နေဆက်ကုံသွဲစကန်တွေရှိတဲ့မြို့တွေမှာတိုက်ပွဲတွေဖြစ်နေပြီးကုံသွဲရေးယာယီရပ်တန့်ထားတာကြောင့်လက်တလောမှာတော့မောင်ခိုဈေးကွက်ပြန်ပြီးဖြစ်ထွန်းလာတယ်လို့ကုံသွဲတချို့က VOE ကိုပြောပါတယ်တမူးနယ်ဆက်ဂိတ်ကနေအိန္ဒိယကုံစီတချို့ပြန်ပြီးဝင်နေတယ်ဆိုပေမဲ့တကယ်တမ်းတော့တရားမဝင်ကုံသွဲနေကြတာလို့ဒေသခံကုံသွဲတူက VOE ကိုပြောပါတယ
်ကျွန်တော်တို့ဗတ်တရားလည်းခုကအိန္ဒိယလူကြီးတွေလည်းပြည့်နေကြတယ်ဒါဆိုတဲ့ဈေးတွေလည်းကြားတယ်ဒီကတော့တက်ပါပဲဒီတက်ပါပဲသူတို့ဘက်ကလည်းဒါလိုက်ပုံမှန်လက်နေလာတာဟုတ်ကိုဘကိုရောက်လာကိုဘကိုကလည်းကိုပလိုက်တိုင်းသူပြီးတော့ပို့ရတာဟုတ်တယ်။တမကူလီလာပိတ်တာဆိုတော့ကိုပလိုက်နေတယ်သွားရတာဟုတ်။သူတို့ဘက်ကလည်းငြင်းတဲ့ကစားကြောင့်ဒါကလည်းမပြန်ကြပတ်လာ။သွားတာအဲ့တော့သွားတော့သွားနေကြတယ်သူတို့မှာကိုသွားနေကြတာပေါ့။ကျွန်တော်တို့ဗမာမျိုးကြီးကြားတော့ကြာသူတို့မျိုးကြီးကတော့အော်တိုတက်တယ်လို့ဖြစ်တာပေါ့။ကိုတော့ကသာမတော့အိန္ဒိယတက်တူကြီးကိုဗမာ30ခု40လောက်ဖြစ်တာဟုတ်။
စကိုင်းတိုင်းကလေးတမူကားလန်းပေါ်မှာတိုက်ပွဲတွေရှိနေပြီးအခုအချိန်ထိသွာလာပိတ်ထားတော့ဖြစ်ပါတယ်။ဒါကြောင့်ပြည်ပကမှောင်ကိုတွင်းကုန်ပဲဖြစ်ဖြစ်ရန်ကုန်နဲ့မန္တလေးကလာတဲ့ကုန်တွေဖြစ်ဖြစ်အစအစအရာရာဈေးကြီးနေကြောင်းဒေသခံတွေကပြောပါတယ်။ပြည်တွင်းမှာ73စီတွေတဖြည်းဖြည်းဈေးတက်နေတာကြောင့်ကချင်ပြည်နယ်ဘက်မှာတရုတ်က73စီတွေကိုမှောင်ခိုတင်သွင်းလာကြပါတယ်။ကံပိုက်တီလိုနေဆက်ဂိတ်တွေကနေကုန်ကားတွေနဲ့တန်တိုင်းတစ်ပိုင်းတွင်းလာကြတာလို့ဒေသခံကုန်သည်တူဦးက VOE ကိုပြောပါတယ
်။ဒီကေဘတ်တီအောင်မသိဘူး73စီတွေတော့ကားကြီးတန်းငယ်နဲ့ဝင်နေတာပဲ။စီပါနဲ့တက်ဘင်ကန်နဲ့ဝင်။အဲဒီတော့တလားလောက်ရှိတယ်။ဒီရဝင်ရတော့ဘာမှလည်းဝင်လို့တော့မသိပါဘူး။ဝင်နေတာပဲသိတယ်။ဒီနယ်လိုအဆက်နဲ့သွားရမယ်။ဒီစင်နာမျိုးတွေအစီအစဉ်ဆက်မယ်။ဟိုဘက်တော့မသွားဘူး။
တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့မှာအွန်လိုင်းရာဇဝတ်ဂိုင်းတွေကိုရှင်းလင်းတာ၊နယ်မြေရှင်းလင်းတာတွေကြောင့်မြန်မာဘက်ကကုန်စည်အသွားအလာမရှိသေးပါဘူး။တရုတ်ဘက်ကလူသုံးကုန်ပစ္စည်းတွေကတော့မှောင်ခိုလမ်းကြောင်းတွေကနေပြည်တွင်းကိုပုံမှန်ဝင်နေကြောင်းဒေသခံတချို့ကပြောပါတယ်။ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြဝတီနယ်စပ်ကုန်သွယ်ရေးကလည်းကရင်ပြည်နယ်ကစစ်ပွဲတွေကြောင့်ရန်နာထားရပါတယ်။မြဝတီမြို့ကပုဂ္ဂလိကဗန်တွေလည်းဒီနေ့အင်္ဂါနေ့ကစပြီးပိတ်ထားလိုက်ပြီလို့ဒေသခံတူဦးကပြောပါတယ်။ကုံသွယ်ရေးကတော့မောင်ခိုလမ်းကြောင်းတစ်ခုပဲအားထားနေရကြောင်းပြောပါတယ်။နေဆက်ကုံသွယ်ရေးခက်ခဲလာတဲ့အတွက်ပို့ကုံတွင်းကုံလုပ်ငန်းတချို့ကိုရန်ကုန်စိတ်ကမ်းတွေကနေပြောင်းလဲလုပ်နေကြပါတယ်။ဒါပေမဲ့အခြေခံလူသုံးကုံနဲ့စားတောက်ကုံတွေကတော့နေဆက်ကနေပဲခက်ခက်ခဲခဲတွင်းယူနေရတာဖြစ်ပါတယ်ခင်ဗျာ။
ဒီမှာလည်းကနေဆက်မှာတရားမဝင်ကုန်သွယ်မှုတွေအားကောင်းလာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုစံကျော်ကပြောပြပေးခဲ့တာပါ။အခုတစ်ခါတော့တကြံတန်းချက်တွေကိုပြင်ဆင်နေကြတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ်။အာလာဒိတ်စစ်ကောင်စီရဲ့လှုပ်ရက်တွေစစ်ပွဲတွေအခြေအနေနဲ့နိုင်ငံရေးသမားတွေရဲ့ထောင်တွင်းဖြတ်တန်းရတဲ့အခြေအနေတွေကိုထိဟတ်စေမဲ့တန်းချက်တွေကိုဒီနှစ်တကြံတန်းချက်မှာအဓိကဦးတည်ပြီးတော့တည်ရောထားတယ်လို့လူငယ်တန်းချက်အဖွဲ့တွေကပြောပါရယ်။ အခက်အခဲတွေကြားကပဲတိုင်းပြည်မှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်တွေအာဏာရှင်စန့်ကျင်ရေးအရာစုတွေကတန့်ကျက်ထိုးသျော်ထားတာတွေကိုအွန်လိုင်းပေါ်ကနေတဆင့်အများကိုဖြန့်ဝေသွားမဲ့အကြောင်းရခိုင်ကတရင်ပြပိုချက်အပြည့်စုံကိုမဆုမွန်ကပြောပြပေးပါရှင
်နိုင်ငံထဲမှာဝေဖန်ထောက်ပြစရာဖြစ်နေတာတွေအစီငေါ်မတည့်ဖြစ်နေတာတွေကိုသျော်တင်ပြတဲ့တန့်ကျက်ဗီဒီယိုတွေကိုဆရာနာရှင်ကိုစန့်ကျင်နေကြတဲ့ကျောင်းသားလူငယ်တွေနဲ့ဆရာနာရှင်စန့်ကျင်ရေးအင်အားစုတွေကဒီနှစ်မှာလဲဖန်တီးတင်ပြဖို့ပြင်ဆင်လာကြတာဖြစ်ပါတယ်။မော်စကိုပြန်တန်ကျက်ခေါင်းစဉ်နဲ့ဆရာနာရှင်စနစ်စန့်ကျင်ပြီးတော့ဒီမိုကရေစီရည်မှန်းချက်အောင်မြင်မှုအကျဉ်းထောင်တွေကနိုင်ငံရေးပေါ်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီနှစ်မှာတန်ကျက်ထိုးဖြစ်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်PPNM ကဦးတိုက်ထွန်းဦးက VOA ကိုအခုလိုပြောပြပါဗျာ။အဲ
တန်ချက်ကိုချားမှထားပြီးမှကျွန်တော်တို့ဒါကိုယ့်ရဲ့မျက်စိရှိမှအမြင်မတော်တာတွေလောက်ကင်နေရတယ်ကိုကျွန်တော်ထောက်ပြကြရတယ်ပေါ့နော်။အဲ့တော့ဒီနှစ်ကတော့ကျွန်တော်တို့ကတော့အချင်းထောင်ကထွက်လာတဲ့အခါမှာအချင်းထောင်တွင်ရဲ့လူခွင့်ချိုးဖောက်မှုတွေတရားသူကြီးတွေရဲ့လက်ဆားမှုတွေအချင်းဦးစီးဝန်ထမ်းတွေရဲ့လက်ဆားမှုတွေနဲ့ကျွန်တော်အချင်းထောင်တွင်မှာနေထိုင်နေရမှုအခြေအနေတွေထောင်စည်းရုံရဲ့ဒါစီးပွားမလုံလောက်မှုတွေကိုအဓိကတော့ကျွန်တော်တို့ကအမှုပညာပေါ့နော်တန်ချက်ဆိုတာကိုအရှိမထားပြီးမှကျွန်တော်တို့ဒါပြည်သူတွေကိုအချင်းထောင်တွေမှာဘာဖြစ်ဖြစ်နေလဲဆိုတာကိုသိစေခြင်းနဲ့ဆန္ဒနဲ့ကျွန်တော်တို့အချင်းထောင်ကပေးပို့လာတဲ့တန်ချက်စာသားတွေကိုခင့်နဲ့လျော်ညီအောင်ယနေ့ချိန်နဲ့လျော်ညီအောင်ကျွန်တော်တို့ကအနည်းငယ်ပြင်ဆင်ပြီးမှပဲပေါ့နော်အချင်းထောင်တွေရဲ့အတန်ကိုကျွန်တော်တို့ကကြားကန်နေနဲ့ထုတ်လွှင့်ပေးတာဖြစ်ပါတယ်ဗျ
။တကြံကာလအတွင်းမှာတော့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကနေဦးစီးဖွဲ့စည်းထားတဲ့ဒီတန်ချက်အဖွဲ့ရဲ့တန်ချက်တွေကိုတော့အဖွဲ့ရဲ့လူမှုကွန်ရက်ကနေတဆင့်ကြည့်ရှုနိုင်မှာဖြစ်တယ်လို့ပြောပါရယ်။တာကတာတက္ကသိုလ်ကျောင်းသားတမကတွေရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကလည်းဒီနှစ်မှာထူးထူးခြားခြားတန်ချက်ထိုးဖို့ပြင်ဆင်နေတယ်လို့မုံရွာလူမှုသပိတ်ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ဒေါင်းမျိုးဆက်တော်လန်တန်ချက်မုံရွာအဖွဲ့ဝင်တယောက်လည်းဖြစ်တဲ့မချောစုစံက VOA ကိုပြောပါရယ်။တန
်ချက်ရိုက်ကူးလေးလုပ်နေကြတာပေါ့နော်။တန်ချက်ရိုက်ကူးလေးလုပ်နေကြတော့ငါဟုတ်ကဲ့ဟုတ်အကူလက်ရှိမှာကတော့ပေါ့နော်ဒီစစ်ကောင်စီဘက်ကဟိုဖီယိုဖီယဲဖြစ်နေတဲ့အခြေအနေတွေနဲ့နောက်ပြီးတော့လို့ရှိရင်တော်လန်ရေးအတွင်းမှာဟိုဖြစ်ပြနေတဲ့ရွှေမှုလေးတွေအတင်းအဆောင်လေးတွေဟိုအဲဒါလေးတွေကိုလေဟိုဟာတာလေးတွေပေါ်ပြီးတော့အပြောင်းပြန်လေးတွေဝေဖန်ထားတာလေးတွေရှိတယ်ပေါ့နော်နောက်ပြီးတော့လို့ရှိရင်လေအဲဒီ PTV ကိုခွာပေးတဲ့ဟိုအကြောင်းအရာလေးတွေပေါ့နော်နောက်ပြီးလို့ရှိရင်အင်ဂျာဒေတာမှာပေါ့နော်အဲဒီစစ်ကောင်စီရဲ့ဖိနှိပ်မှုတံကိုခံရတဲ့ PTV ရဲ့အဲဘဝအခြေအနေတွေကိုလေပေါ့နော်ဒါတို့တင်ဆက်ပါမှာဖြစ်ပါလေလို
့ဒေါင်းမျိုးဆက်တော်လန်တန်ချက်အဖွဲ့ကိုမုံရွာတက္ကသိုလ်ကျောင်းသားများတမကတွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာဆရာနာမသိန်းခင်ကနှစ်စဉ်တကြံကာလတိုင်းမှာအလှပြရင်းနေတဲ့မြို့နယ်အလိုက်တန်ချက်ပြိုင်ပွဲတွေမှာဝင်ပြိုင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ပိုင်း2021ခုနှစ်2022ခုနှစ်တွေမှာတော့တော်လန်တကြံအဖြစ်နဲ့အသွင်ပြောင်းပြီးတန်ချက်ထိုးခဲ့ကြတာပါ။ဒီနှစ်မှာလဲသူတို့ရဲ့တန်ကျက်ဗီဒီယိုတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်ကနေတကြံအကြနေမှာဖြန့်ဝေမှာဖြစ်ပါတယ်။မုံရွာတက္ကသိုလ်ကျောင်းသားများတမကတန်ကျက်အဖွဲ့ဦးဆောင်သူတူဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကိုတော့စစ်ကောင်စီကနှစ်ရှည်ထောင်နှံနေချမှတ်ထားသလိုအခုချိန်ထိလဲမိသားစုနဲ့တွေ့ခွင့်မပေးပါဘူး။ဒီနှစ်တန်ကျက်တွေထဲမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးညမနှိမ့်ဆက်မိရှို့တက်ဖြတ်တာကိုအဓိကထားဖော်ပြခဲ့ကြသလိုပဲအတိုက်ခံ NUG အစိုးရအနေနဲ့ပြည်သူတွေအပေါ်မှာထိထိရောက်ရောက်အလုပ်လုပ်ကင်ဖို့တောင်းဆိုတဲ့တန်ချက်တွေမှာထည့်သွင်းတယောသွားမယ်လို့တန်ချက်အဖွဲ့တွေကပြောပါတယ်ခေအခြေအနေကိုထင်ဟပ်နေတဲ့တကြံတန်ချက်တွေဟာအရင်စစ်အစိုးရလက်ထက်မှာတော့နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရပြီးတော့အယက်သားအစိုးရလက်ထက်မှာပြန်ပြီးတော့ပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းအယက်သားအစိုးရလက်ထက်မှာပဲစစ်တပ်ကိုတယောတဲ့တန်ကျက်ထိုးတဲ့အဖွဲ့တွေကိုစစ်တပ်ဘက်ကတရားစွဲဆိုပြီးတော့အမှုစဉ်ထောင်ချခဲ့တာတွေလည်းရှိခဲ့ပါတယ်ရှင
်။ခေကာလကိုထင်ဟပ်စေမဲ့တကြံတန်ကျက်တွေကိုမြမအရေးလှုပ်ရှားသူတွေပြင်ဆင်နေကြတဲ့အကြောင်းမဆုမုံကပြောပြပေးသွားတာပါ။ဒီကနေ့ကျတော့ရန်ကုန်ကသတင်းပေးပို့ချက်တွေကဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါအစီအစဉ်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်ကြည့်ရှုကြပါရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကလင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘက်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဧပြီလ9ရက်နေ့VOA ရဲ့ American အတန်ညဘက်ညမဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အရင်ဆုံးတော့ဒီသတင်းပတ်ရဲ့မြေကြီးရောစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီသတင်းပတ်မှာတော့အိန္ဒိယနိုင်ငံကမြာဆင်းရောင်ဒေါ်လာရင်းနဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးအခြေအနေကိုနှိုင်းယှဉ်ပြောပြပေးမှာပါ။အိန္ဒိယနိုင်ငံမှာ1960ကျော်ကာလက Green Revolution မြာဆင်းရောင်ဒေါ်လာရင်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအောင်မြင်တိုးတက်လာပြီးအရင်ကငတ်မို့ခေါင်းပါမှုတွေတောင်ကျုံခဲ့ရတဲ့အခြေအနေဇိုးတွေကနေလွတ်မြောက်ခဲ့ပြီးတော့ပြည်ရင်းစားသုံးမှုဖူလုံယုံတာမကနိုင်ငံတကာကိုအဆင့်မြင့်အရေးသွေးရှိတဲ့ဆန်တဲ့ဂျုံကိုအများဆုံးတင်ပို့နိုင်တဲ့အဆင့်ထိရောက်ရှိလာခဲ့ကြပါတယ်ဒီကြောင့်လေ့လာထားတဲ့ကိုစခင်မောင်စိုးမင်းကနေပြီးတော့ပြောပြပေးပါပါရှင
်ကဘာမမလူရည်ဒုတိယအများဆုံးဖြစ်ခဲ့တဲ့အိန္ဒိယနိုင်ငံဟာဆိုရင်ဟိုးတစ်ချိန်ကမကြာခဏအငတ်ဘေးတွေဆက်ရောက်ခဲ့တာ1960လွန်နှစ်တွေအထိဖြစ်ခဲ့ပါတယ်အဓိကလူများပြီးစားအိုးကကြီးစိုက်ပျိုးရေးလုပ်ငန်းကခင်မမီအထွက်ကနေမိုးခေါင်တာနဲ့ရေကြီးတာတွေမကြာခဏဖြစ်တာတွေလည်းပါဝင်ပါတယ်အဲ့ဒီလိုလုံးချလည်နေတဲ့အခြေအနေကိုအဆုံးသတ်ဖို့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုမြင့်တင်ဖို့အာဏာရကွန်ဂရက်ပါတီခေါင်းဆောင်တွေဖြစ်ကြတဲ့လာဗာဒူရှတ်ထရီအင်ဒရာဂန်နီတို့ကနေ Green Revolution မြာဆိုင်အောင်တော်လှန်ရေးတရက်ကိုဆင်နွှဲခဲ့ကြပါတယ်ပထမဆုံး1964ခုနှစ်မှာကွန်ဂရက်ပါတီအစိုးရဝန်ကြီးချုပ်လာဘာဒူရှထရီလက်ထက်မှာစတင်ခဲ့ပြီးနောက်နှစ်နှစ်အကြာဝန်ကြီးချုပ်အင်ဒရာဂန်ဒီအစိုးရလက်ထက်မှာလည်းပိုမိုအရှိန်မြင့်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေကိုအထူးဂရုစိုက်လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီလိုလှုပ်ဆောင်ရမှာစိုက်ပျိုးရေးပညာရှင်တွေရဲ့အခန်းကဏ္ဍဟာအရေးပါသလိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေကိုလည်းအကောင့်ထဲပေါ်တည်ဆောက်ခဲ့ကြပါတယ်တစ်ဆက်တည်းမှာစက်မှုလေယာစနစ်ကိုပြောင်းလဲလိုက်သလိုမိုးကောင်တဲ့နေရာမှာဆယ်မြောင်းတာတမန်တွေကိုစနစ်တကျဖောက်လုပ်တည်ဆောက်ပေးပါတယ်အဲ့ဒီလိုစနစ်တကျ Green Revolution မြာဆိုင်အောင်တော်လှန်ရေးကိုအစိုးရရဲ့ပညာရှင်တွေရဲ့လယ်သမားတွေရဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့ပေါင်းဆက်ဆင်နွှဲကြတဲ့အတွက်အိန္ဒိယဟာအငတ်ဘေးဆိုတဲ့ကြောက်ထဲကနေရုံထွက်လာနိုင်ုံသာမကနိုင်ငံတကာကိုတောင်မှသီးနှံရောင်းချတဲ့ထိပ်တန်းနိုင်ငံကြီးတစ်နိုင်ငံဖြစ်လာခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံမှာနေထိုင်အခြေစိုက်ခဲ့ပြီး FTUB ကအလုသမားအဖွဲ့ရဲ့တောင်သူလယ်သမားရေးရာကဏ္ဍမှာတာဝန်ခံဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုသုံးသပ်ပြပါတယ်
အိန္ဒိယရဲ့ Green Revolution ပေါ့နော်မြာဆိုင်ရောင်တော်လှန်ရေးတို့လည်းခေါ်လို့ရမှာပါဒါကဘာလို့လုပ်ခဲ့တယ်လဲဆိုတော့အိန္ဒိယမှာအချိန်ပေါင်းများစွာဖြစ်ခဲ့တဲ့ငတ်မောခေါင်းပါမှုကိုတိုက်ဖြတ်ဖို့ပါအိန္ဒိယမှာငတ်မောခေါင်းပါမှုအချိန်များစွာဖြစ်ခဲ့တယ်လို့အဲ့ဒီငတ်မောခေါင်းပါမှုကြောင့်မို့လို့လူတွေအများကြီးပဲတေဆုံးခဲ့ကြရပါတယ်1960ခုနှစ်ဒီမှာတောင်မှပဲငတ်မောခေါင်းပါမှုနှစ်ကြိမ်ကျုံခဲ့ရပါတယ်အဲ့တော့အဲ့လိုငတ်မောခေါင်းပါမှုတွေပပျောက်စီဖို့အတွက်Green Revolution ကိုဦးဆောင်ဦးရဲ့ပြုခဲ့တာကတော့စိုက်ပျိုးရေးသုတေသနသိပ္ပံပညာရှင် MS Swaminathan ဖြစ်ပါတယ်ရွေးချယ်ခဲ့တဲ့သီးနှံကတော့အိန္ဒိယမှာစားသမှုများတဲ့ဂျုံကောက်ပဲသီးနှံကိုအထွက်တိုးအောင်နဲ့ခံနိုင်ရှိအောင်အဲ့ဒီအမျိုးအစားတွေရလာအောင်ကြိုးစားလှုပ်ဆောင်နိုင်ခဲ့တာဟာဒီတော်လှန်ရေးရဲ့မှတ်တမ်းကြီးတစ်ခုဖြစ်ခဲ့ပါတယ်အဲ့ဒီလိုဂျုံမျိုးစေ့တွေကိုအရေးချင်းပြည့်မီတဲ့မျိုးဩဇာဓာမြေဩဇာတွေကောင်းမွန်တဲ့ရေပေးစနစ်တွေနဲ့ပေါင်းစပ်ပြီးတော့ထွန်းနှုံတိုးလာစေခြင်းအပြင်နိုင်ငံရဲ့အဓိကစားသောက်ကုန်ကိုဖူလုံမှုရရှိစေနိုင်ခဲ့ပါတယ်။အိန္ဒိယဟာဒီ Green Revolution ကိုစတင်အကောင့်ထဲပေါ်ပြီးတဲ့နောက်မှာတော့နိုင်ငံရဲ့ဒီအဓိကကောက်နှံတွေဖူလုံမှုကိုဖြည့်ဆည်းပေးနိုင်ခဲ့ပါတယ်။အဲ့ဒီအပြင်ကိုအခုနောက်ပိုင်းကျတော့နိုင်ငံသားကိုတင်ပို့နိုင်တဲ့အဆင့်အောင်ရောက်ရှိလာခဲ့ပါတယ်။အဲ့တော့ဒီလိုလှုပ်ခဲ့ခြင်းအပြင်ထိရောက်မှုအနေနဲ့ကတော့စိုက်ပျိုးရေးထုတ်ကုန်တွေအလွန်ကိုတိတိတသားတိုးတက်လာခဲ့ပါတယ်။ခြေကန်စားတောက်ကုန်ဖြစ်တဲ့တီးနှံဂျုံနဲ့ဆန်ထွန်းနှုံတိုးလာပါလေ Green Revolution ဟာအိန္ဒိယလယ်သမားတို့အတွက်တော့အသက်ရှင်ရည်ရွယ်ရုံဘဝတည်းရနေပြီးတော့စီးပွားရေးဈေးွက်လေအဆင့်ကို ောက်ရှိစီနိုင်ငံတွေလို့ဆိုနိုင်ပါတယ်
အိန္ဒိယအနေနဲ့အဲ့ဒီလို Green Revolution မြာဇိမ်းအောင်တော်လှန်ရေးကိုဆင်နွှဲပြီးစိုက်ပျိုးရေးကိုမြင့်တင်ခဲ့ရမှာအမှားအယွင်းအခက်အခဲတွေလည်းကြုံတွေ့ခဲ့ရတာရှိပါတယ်ဥပမာဓာတုဓာတ်မြေဩဇာနဲ့ဓာတုပေါင်းသက်ဆေးပိုးသက်ဆေးတွေကိုအလွန်အကျွံသုံးခဲ့မိတာစိုက်ပျိုးရေးအခြေခံကောင်းတဲ့ပြည်နယ်တွေကိုအခြေခံထားပြီးပံ့ပိုးလှုံ့ဆော်ခဲ့တဲ့အတွေ့စိုက်ပျိုးရေးအားနည်းတဲ့ပြည်နယ်တွေနဲ့တိုးတက်မှုမှာမညီမညာဖြစ်ကုန်တာစိုက်ပျိုးရေးကုမ္ပဏီတွေနဲ့တောင်သူလယ်သမားတွေအကြားပူးပေါင်းဆောင်ရွက်ဖို့ယုံကြည်မှုတည်ဆောက်ပေးရတာစတာတွေအပါအဝင်အခက်အခဲမျိုးစုံကြုံတွေ့ခဲ့ကြရပါတယ်အဲနောက်တခါမီယိုဖလာစိုက်ပျိုးရေးလုပ်ကင်ကြတဲ့တောင်သူလယ်သမားဒူကြီးကိုစက်မှုလေယာပစ္စည်းတွေသုံးတက်လာအောင်သင်ပေးပြီးစက်မှုလေယာအဖြစ်ပြောင်းလဲခဲ့ပါတယ်။ဆယ်မြောင်းတာတမန်ရေမရှိတဲ့နေရာတွေမှာစိုက်ပျိုးရေးလုပ်ငန်းအတွက်မြေအောက်ရေတူးဖော်ပြီးရေပေးသွင်းနိုင်ဖို့အတွက်လေယာမြေတဲ့အထိလျှက်စစ်မီသွယ်ပေးတာတွေလှုပ်ဆောင်ပေးခဲ့ပါတယ်။အိန္ဒိယက Green Revolution မြာဇိမ်းအောင်တော်လှန်ရေးကာလအတွင်းအဲ့ဒီလိုအခက်အခဲအမှားတွေကိုကြုံတွေ့ခဲ့ရတာနဲ့ပတ်သက်ပြီးလဲဒေါက်တာဇော်ဝင်းအောင်ကအခုလိုသုံးသပ်ပြပါတယ
်ဒီလို Green Revolution ကိုလုပ်ခဲ့တဲ့စိုက်ပျိုးရေးတော်လှန်ရေးတရားဆင်နွှဲတဲ့အခါမှာသူတို့ဆိုးကျိုးတွေလည်းတွေ့ခဲ့ရပါတယ်အဲ့ဒါဘာတွေတွေ့ခဲ့ရလဲဆိုတော့မတင့်တော်တဲ့ညောဇာတွေပိုးသက်ဆေးတွေကြောင့်မဟုတ်လို့မြေချောင်းအင်းအိုင်တွေညဉ့်ညမ်းကုန်တာဒီပိုးသက်ဆေးတွေကြောင့်ပဲအသုံးဝင်တဲ့ပိုးမွှားတွေအကောင်ကြီးကျစီဆုံးရှုံးရတာတွေအပြင်အလွန်အကျွံသုံးဆွဲမှုကြောင့်ညည်းစီလွှာဆုံးရှုံးရတာတွေလည်းတွေ့ကြုံခဲ့ရပါတယ်။ဆယ်မြောင်းတွေဖောက်လုပ်မှုကြောင့်လည်းမြေပျက်စီးမှုတွေကိုခံစားရပါတယ်။အဓိကသီးနှံတစ်ခုကိုပဲစိုက်တာဆိုတော့အခြားမျိုးစိတ်မျိုးကွဲတွေပျောက်ဆုံးမှုဖြစ်စီပြီးတော့မျိုးစိတ်စုံလင်မှုပျောက်ဆုံးလာတာလည်းပြဿနာတစ်ခုပါပဲ။နောက်တစ်ခုကတော့လယ်သမားတွေကြားမှာဒေသဆိုင်ရာမညီမျှမှုကွဲပြားမှုတွေဖြစ်စေခဲ့ပါတယ်။ညီကောင်းညီကောင်းရနိုင်တဲ့ဒေသတွေမှာဖက်ဒိုးသီးနှံစိုက်ပျိုးမှုကိုဖိပြီးလုပ်တော့6တွဲရဲ့ဒေသကလယ်သမားတွေအတွက်အကျိုးမခံစားရပဲကြံခဲ့ရတဲ့အဖြစ်မျိုးပါ။
အိန္ဒိယအနေနဲ့အဲ့ဒီလို Green Revolution မြာဇိမ်းအောင်တော်လှန်ရေးကိုဆင်နွှဲပြီးစိုက်ပျိုးရေးကိုအစစ်မြင့်တင်လိုက်တဲ့အတွက်အဓိကဂျုံနဲ့ဆန်စပါးဟာတိုင်းပြည်တွင်ဖူလုံလာုံသာမကပြပအဓိကပုဂ္ဂိုလ်လည်းဖြစ်လာပါဗျာ။အဲ့ဒီအချိန်ကအိန္ဒိယနိုင်ငံအနေနဲ့တစုံလုံးအတိုင်းအတာအရနိုင်ငံရေးတည်ငြိမ်မှုရှိတယ်ဆိုပေမဲ့လည်းအကြီးအကျယ်ဖြည့်ရှင်းရတဲ့ပြဿနာတွေကတော့ရှိခဲ့ပါဗျာ။ဒါပေမဲ့လည်း Green Revolution မြာဇိမ်းအောင်တော်လှန်ရေးကိုထိခိုက်လောက်တဲ့အခြေအနေတော့မရှိခဲ့ပါဘူး။အိန္ဒိယနိုင်ငံမြာဇိမ်းအောင်တော်လှန်ရေးဆင်နွှဲခဲ့တဲ့အချိန်မှာမြန်မာနိုင်ငံအနေနဲ့1968ခုနှစ်ကအငတ်ဘေးမဟုတ်ပေမဲ့ဆန်ရှားပါမှုအခြေအနေကြုံတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီအစိုးရဟာအိန္ဒိယလိုစိုက်ပျိုးရေးကိုအစစ်မြင့်တင်ဖို့လှုံ့ဆော်ပေးခြင်းမရှိခဲ့ဘဲတီးထက်တီးညက်စဘာပြီးစဘာအထွက်တိုးစတာတွေကိုအားပေးတာတော့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်တွင်းစားသုံးမှုဖူလုံရေးကိုဥတီတာဖြစ်ပြီးနိုင်ငံတကာကိုတန်းဝင်ပို့ကုန်တစ်ခုဖြစ်ဖို့အတွက်ထက်တွက်စဉ်းစားခဲ့တာမျိုးမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီး FTUB ကအလို့သမားအဖွဲ့ရဲ့တောင်သူလယ်သမားရေးရာမှာတာဝန်ခံဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကပဲအခုလိုသုံးသပ်ပြပါတယ်
။ဒီစိုက်ပျိုးရေးခဏမှာတိုးတက်ဖို့ကတော့ဗမာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုငြိမ်းချမ်းမှုလိုတယ်ဆိုတာအခြေခံချက်ပါပဲ။ဗမာနိုင်ငံမှာလည်းဒီဥနေဝင်လက်ထက်မှာနိုင်ငံရေးရတော့တည်ငြိမ်တယ်လို့ဆိုရမှာပေါ့နော်အဲ့ဒီခေတ်။သို့တော်လည်းဘိုးဦးစီးချုပ်ကင်မှုကကျင်းထန်တဲ့အခါမျိုးကြတော့ထွက်တိုးအောင်ပဲလုပ်ခဲ့ကြတယ်အရေးအသွေးမမီတဲ့အခါကျတော့မမဆန်စပါမြင်းတဲ့အတိုင်းပဲပေါ့နော်ကဘာမှာတန်းမဝင်ဈေးမဝင်ဖြစ်နေအိန္ဒိယဆိုရင်ဘက်စမတီဟာထိုင်းနိုင်ငံဆိုလို့ရှိရင်ဂျက်စမင်ဆိုတဲ့ဆန်ကတကယ်ကဘာမှာပေါက်တဲ့ဆန်ဖြစ်တယ်ကိုယ်နိုင်ငံဆန်ကြတော့ဈေးကွက်ကအာဖရိကမှာရှိတဲ့ပုံသေးဈေးကွက်တချို့ပဲရတာရှိပါတယ်မမနိုင်ငံမှာလည်းထူးချွန်ထက်မြက်တဲ့ပညာရှင်တွေအများကြီးရှိပါတယ်အဲသူတို့ဒီရဲ့လုံပိုင်ခွင့်လုံဆောင်နိုင်တဲ့အတိုင်းအတာတွေကိုလည်းလုံပိုင်ခွင့်ပေးဖို့လိုပါတယ်ပညာရှင်တွေနည်းနည်းနိုင်ငံတကာရဲ့အတွေ့အကြုံမြင်ကွင်းတွေပြီးတော့အဲ့နိုင်ငံတွေရဲ့သင်ခန်းစာတွေဒါတွေကိုယူပြီးတော့လေသမားဒုနဲ့ပြည်သူလူထုကြားထဲမှာတကယ်အလုပ်လုပ်နိုင်မယ်ဆိုလို့ရှိရင်ဒီစိုက်ပျိုးရေးကဏ္ဍမှာမြင့်တင်နိုင်ပါမယ်
မြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီခေတ်လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာတမယိုးချစိုက်ပျိုးရေးဆိုပေမဲ့လည်းကမ္ဘာမှာပြည်ပဆန်တင်ဖို့မှုမှာထိတ်တန်းနိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဟိုတချိန်ကစိုက်ပျိုးရေးမှာမြန်မာနိုင်ငံရဲ့နောက်မှာရှိခဲ့ပြီးလူဦးရေမှာလည်းမြန်မာနိုင်ငံတဲ့ပိုများကြတဲ့အိန္ဒိယ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ဟာအခုဆိုရင်စံတင်ပို့မှုမှာကမ္ဘာထိပ်တန်းနိုင်ငံတွေဖြစ်ကုန်ကြပါပြီ။မြန်မာနိုင်ငံကဆန်ဟာအခုဆိုရင်ကမ္ဘာဈေးကွက်မှာတန်းမဝင်ယုံသာမကပြည်တွင်းစားသုံးမှုဖူလုံမှုတောင်မှအနိုင်နိုင်ဘဝကိုရောက်ရှိနေပါတယ်ခင်ဗျာ။
အိန္ဒိယလေယာဉ်တော်လန်ရေးသမိုင်းကြောင့်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကနေတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုပြောပြပေးကြပါတယ်ရုရှားကျူးကျော်စစ်ကြောင်းယူကရိန်းပြည်သူတွေဟာနိုင်ငံကိုဆွန့်ပြီးတော့လွတ်မြောက်ရာနေရာတွေမှာခိုလုံနေကြရပါတယ်အများအပြားအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးပါဝင်ပါတယ်အဲ့ဒီတည်းမှာနိုင်ငံနဲ့ professional အလုပ်ကိုစုခဲ့ရသလိုအမေရိကန်ပြည်ထောင်စုမှာခိုလုံနေရပြီးတော့ကျွမ်းကျင်တဲ့အဆိုပညာနဲ့အမေရိကန်မှာဘဝအသစ်စပြုပြီးတော့ယူကရိန်းအတွက်တစ်ဖက်တစ်လမ်းကနေပါဝင်ပေးနေတဲ့ယူကရိန်းအဆိုတော်ကက်သရီနာအကြောင်းကိုဟောင်စာကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေပထမပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်ရှင်
ယူကရိန်းနိုင်ငံသူအစိုးရကက်သရီနာပွိုင်ကိုကလွတ်ဆုတ်ဖွယ်ရာယူကရိန်းဘာသာတည်သချင်းတည်ဆုံနေတာကိုနားဆင်နေကြရတာပဲဖြစ်ပါတယ်။သူမကယူကရိန်းနိုင်ငံရဲ့မြို့တော်ခိပ်နဲ့မနီမဝေးမှာရှိတဲ့ဂျူတိုမီယာမြို့မှာရှိတဲ့ဂီတတီဝမ်တခုရဲ့ခေါင်းဆောင်ဆိုတာနေနဲ့ပေါက်ဖွားလာပြီးတော့နိုင်ငံရဲ့ချားတွေမှာသူမချစ်တဲ့တီဝမ်နဲ့သူနယ်မြေတွေဖြတ်ကျော်ပြီးတော့တည်ဆုံဖျော်ဖြေနေတဲ့နမေယဆိုတော့သူလည်းဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာရုရှားကယူကရိန်းနိုင်ငံကိုစတင်ကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ရုရှားတွေကယူကရိန်းနိုင်ငံကိုစတင်တိုက်ခိုက်တဲ့အချိန်မှာတော့တူမဟာနိုင်ငံပြင်ပမှာရောက်ရှိနေတဲ့အချိန်ဖြစ်လို့ဘလို့ခက်ခဲမျိုးစုံကိုရင်ဆိုင်ကြော်ဖြတ်နေရလဲဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်နဲ့တွေ့ဆုံမေးမြန်းရာမှာအဆိုတော်ကက်သရီနာကရင်ဖွင့်ပြောပြသွားတာကိုပထမပိုင်းအနေနဲ့တင်ဆက်ပြလိုက်ပါတယ
် Yeah so I'm from Zhytomyr It's a city in the center of Ukraine It's close the next
ဒီမှာကဂျိုတိုမီယာလို့ခေါ်တဲ့ယူကရိန်းအလယ်ပိုင်းခီးဗ်မြို့နဲ့နေတဲ့မြို့ကဒါတာပါကျွန်မက professional ဖျော်ဖြေရေးအဆိုတော်တယောက်ပါပြီးတော့ကျွန်မတို့ DY ရဲ့ဦးဆောင်အဆိုတော်တယောက်လည်းဖြစ်ပါတယ်ကျွန်မတို့အဖွဲ့ကနိုင်ငံတကာကဖျော်ဖြေရေးကုမ္ပဏီတွေနဲ့စာချုပ်တွေချုပ်ပြီးတော့ကမ္ဘာနိုင်ငံအနှံ့ကိုလနဲ့ချီအပျော်စီးတင်မောတွေပေါ်မှာလှည့်ပတ်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်တရုတ်တူရကီနဲ့ဥရောပတကြောကိုကူးသန်းပြီးတော့ဖျော်ဖြေနေတဲ့အဖွဲ့တစ်ခုပါကျမရဲ့ဘဝဟာပျော်ရွှင်မှုကောင်းတယ်လို့တကယ်အိမ်မက်ကိုလက်တွေ့အကောင့်ထဲပေါ်နေတာလည်းဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကိုကျွမ်းကျင်တဲ့ဂီတနဲ့ဝင်ဝေရှာပြီးတော့မိသားစုကိုထောက်ပံ့နိုင်တဲ့အခြေအနေဟာအမှုပညာသမားတိုင်းမတ်နေတဲ့အိမ်မက်တစ်ခုပါပဲစစ်မဖြစ်ခင်တုန်းကကျမတို့ Royal Caribbean Company နဲ့တံမိုးရှိတဲ့ကမ်းလှမ်းချက်တစ်ခုလက်ခံရရှိခဲ့ပါတယ်။ဒါကတော့အမေရိကန်ပြည်ထောင်စုရဲ့အရန်နာမည်ကြီးတဲ့အပျော်စီးသင်္ဘောကုမ္ပဏီတစ်ခုကဖြစ်ပါတယ်။စာချုပ်က၈လတက်တန်းရှိပြီးတော့အမေရိကန်ပြည်ထောင်စုကိုအပျော်စီးသင်္ဘောနဲ့တွားရတဲ့အလဲအပတ်ခီးစဉ်ဖြစ်လို့ဒါကအခွင့်အလမ်းကောင်းတစ်ခုဖြစ်ခဲ့တယ်လို့ပျော်ရွှင်စရာတွေနဲ့လည်းကြုံတွေ့ခဲ့ရပါတယ်။အမေရိကန်ကလူတွေနဲ့အလုပ်အတူတူတွဲလုပ်ပြီးတော့အမေရိကန်သချင်းတွေနဲ့ဖျော်ဖြေရတာဟာဘဝမှာတကယ်အိမ်မက်မှတ်ခဲ့တဲ့အိမ်မက်တွေပါပဲ။ပြောဖို့ကောင်းတာတခုကတော့ကျမရဲ့အမျိုးသားကလည်း DTY မှာ drum တီးနေတဲ့သူပါပြီးတော့ DY အဖွဲ့ဝင်တွေကတမျိုးတည်းသားတွေဆိုတော့အရန်ပြောဖို့ကောင်းပါတယ်ဒီလိုနဲ့ကျမတို့အဖွဲ့ရဲ့ပိတ်ရက်ဖြစ်တဲ့အချိန်ကျမတို့မက္ကဆီကိုနိုင်ငံက Costumara ကမ်းခြေမှာတချင်းလေးဖွင့်ပြီးတော့အနားယူနေတဲ့အချိန်ပေါ့ကျမရဲ့အားလက်ရက်ကိုအကျိုးရှိရှိအသုံးချပြီးတော့ပင်ပန်းလို့အခန်းကိုပြန်ပြီးအိတ်နေတဲ့အချိန်မှာတော့ကျမရဲ့အမျိုးသားကကျမကိုနှိုးပြီးတော့ဝမ်းနဲ့ခြေကွဲတဲ့အတန်နဲ့ခီးမျိုးတိုက်ခိုက်ခံရနေပြီလို့ပြောပါတယ်အဲ့တော့ねကျမလည်းလမ်းနိုးလာပြီးတော့မယုံလို့အခန်းထဲမှာရှိတဲ့တယ်လီဗီရှင်းကိုဖွင့်ပြီးတော့ကြည့်လိုက်တော့ရှိရှိသမျှအမေရိကန်ကထုတ်လွှင့်နေတဲ့သတင်း channel တိုင်းမှာယူကရိန်းနိုင်ငံရဲ့မြို့တော်ပေါ်ဘုံကျတဲ့သတင်းတွေကိုဝေဝေဆာဆာဖော်ပြနေကြပါတယ်ကျမရဲ့ပထမဆုံးပေါ်လာတဲ့အတွေ့ကတော့ယူကရိန်းမှာကြံ့နေခဲ့တဲ့ကျမရဲ့သမီးလေးနဲ့ကျမရဲ့အမေပါပဲသူတို့အစင်မပြေကြရဲ့လားပေါ့နော်ကျမလည်းကျမသမီးလေးကိုပထမဆုံးဖုန်းခေါ်ကြည့်တော့သူတို့ဘက်ကညအချိန်ကြီးဖြစ်နေတော့ဘယ်သူမှဖုန်းမကင်ပါဘူး။ကျမလည်းမနေ့ကစောင့်ပြီးတော့ပြန်ခေါ်ကြည့်တော့မနေ့9နာရီလောက်မှကျမသမီးလေးနဲ့အဆက်အသွယ်ရပါတယ်။သူတို့နေတဲ့နားမှာလည်းဒုံးကြီးပောက်ကွဲတန်တွေအထင်သာကြားနေရပါတယ်။ ကျမတို့နေတဲ့မြို့မှာကယူကရိန်းစစ်တပ်ရဲ့အခြေစိုက်စခန်းနဲ့လေတပ်တွေရှိနေတဲ့နေရာဖြစ်နေတာကြောင့်လည်းပါပါတယ်။ဒါကြောင့်ကျမတို့မြို့ဟာစစ်ဆဖြစ်ဖြစ်ချင်းမိနစ်ပိုင်းမှာပဲပထမဆုံးတိုက်ခိုက်ခံရတဲ့မြို့ထဲမှာပါဝင်ပါတယ်။ကျမဒါနဲ့ယူကရိန်းနိုင်ငံထဲကိုအရေးပေါ်ပြန်သွားဖို့စီစဉ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမသမီးလေးနဲ့အမေကိုအမြန်ဆုံးနိုင်ငံကနေကယ်ထုတ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအကြံစီကအနေရဲ့အလွန်ကိုများပါတယ်။ခိဖ်မြို့မှာရှိတဲ့လမ်းတွေကပိတ်ထားလို့တရားတော်တော်များများလည်းဒုံးကျည်တွေထိမှန်ပြီးပျက်စီးနေပါပြီ။ပြီးတော့တင်ကားတွေကလည်းနေရာတကာမှာနေရာယူထားပါတယ်။အရန်ကိုအန္တရာယ်များတဲ့အခြေအနေပါ။ယူကရိန်းနိုင်ငံရဲ့နယ်စပ်တွေနဲ့နေရာတိုင်းမှာတင်ကားတွေနဲ့စစ်တပ်တွေဖြန့်ကျက်ချထားတယ်လို့ယူကရိန်းဘက်ကသတင်းတွေမှာလည်းသတိပေးချက်တွေအဆက်မပြတ်ထုတ်လွှင့်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ခိုက်မှုတွေကလည်းအချိန်ပြင်းလာနေပါတယ်။အဲ့ဒီအချိန်မှာယူကရိန်းမှာရှိတဲ့ခိဖ်မြို့ဟာအကြီးအကျယ်တိုက်ခိုက်ခံရပြီးတော့ရုရှားလက်အောက်ကိုစောစီးစွာနဲ့ကျသွားခဲ့ပါတယ်။
And there were tanks so it was too dangerous.
သူမရနမယ်ရဆိုတော့ဘွားကနေတိုက်ပွဲတစ်ခုကြောင်းပြောင်းလဲတော့ခရရတဲ့ဘွားအနိုင်မြေတွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်ရဲ့အစီအစဉ်မှာယူကရိန်းစစ်ပွဲမှာပြင်မိနေတဲ့မိခင်နဲ့သမီးကိုကယ်ထုတ်ခရပုံနဲ့ချစ်ခင်ရသူတွေဆုံးရှုံးနေရတဲ့အကြောင်းကိုဒုတိယပိုင်းအနေနဲ့ထုတ်လွှင့်မှာကိုဆက်လက်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
စစ်ပွဲကြောင့်ဆွတ်လွတ်လိုက်ရတဲ့ဘဝတွေကြောင့်အပိုင်းတင်အနေနဲ့ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးကြောင့်တရင်ဆောင်ပါအစီအစဉ်ကိုအလှည့်ပေးကြရအောင်ပါစနေနေ့ကဖလော်ရီဒါပြည်နယ်မှာကျင်းပတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့မဲဆွေရန်ပုံဝင်ရှာတဲ့ပွဲမှာတပွဲတည်းနဲ့မှတ်တမ်းတင်လောက်အောင်အလူဝေးအများပြားရသွားခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယုံရင်မှုတူကတော့ VOA နဲ့မေးမြန်းရမှာဒီလိုမဲဆွယ်ရန်ပုံဝင်ရတာကရွေးကောက်ပွဲရဲ့အဆုံးဖြတ်မဟုတ်တဲ့အကြောင်းရှော့ပေါ်ပြောဆိုသွားပါတယ်လေလာအကဲခတ်သူတွေကလည်းသမ္မတရွေးကောက်ပွဲအနိုင်ရဖို့မှာမဲဆွယ်ရန်ပုံဝင်ပမာဏဘလောက်ရတယ်လဲဆိုတာတခုတည်းနဲ့အနိုင်ရဖို့အာမမခံနိုင်ဘူးလို့ပြောဆိုကြပါတယ် VOA သတင်းတော် Verodica Valderes Iglesias ပြောထားတာကိုဦးသိမ့်ထောက်ကပြောပြပေးပါရှင်
ဖလော်ရီဒါပြည်နယ်ဘမ်ဘီစ်ကချမ်းသာကြွယ်ဝတဲ့တထည်တွေကိုဖိတ်ကြားတဲ့စနေနေ့ကမဲဆယ်ရန်ပုံငွေရှာတဲ့ပွဲတစ်ခုထဲမှာတင်သမ္မတဟောင်းဒေါ်နယ်ထရန့်အတွက်ဒေါ်လာသန်း50နဲ့5သိန်းရရှိသွားပါလေ။ Republican Party သမ္မတလောင်းအဖြစ်များမျှော်လင့်ထားတဲ့ဒေါ်နယ်ထရန့်ကဒီမဲဆယ်ရန်ပုံငွေပွဲအခမ်းအနားရောက်မလာခင်မှာဒီပွဲကအောင်မြင်မယ်ဆိုတာအခိုင်အမာယုံကြည်တဲ့အကြောင်းအခုလိုပြောဆိုပါတယ
်အမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံပြန်ဖြစ်ရေးရည်မှန်းချက်အတွက်ပြည်သူတွေကထဲဝင်ကူညီခြင်းပါတယ်ချမ်းသာတဲ့သူတွေလည်းပါဝင်ခြင်းနဲ့ဆင်းရဲတဲ့သူတွေလည်းအတူတူအားလုံးအပြောင်းအလဲကိုလိုလားပါတယ်တိုင်းပြည်မှာလုံခြုံဆောင်ရွက်နေတာတွေကတော်တော်လေးညံ့ဖျင်းတဲ့အခြေအနေပါကမ္ဘာမှာအသုံးမချတဲ့အခြေအနေကိုကျွန်တော်တို့ရောက်နေတယ်ဒါကိုအမြန်ဆုံးပြောင်းလဲပစ်ဖို့လိုပါတယ်
ဒီမိုကရက်တစ်ပါတီသမ္မတဂျိုးဘိုင်ဒန်ပြန်လည်ရွေးကောက်ခံရရင်မဲဆွယ်စီရင်မှုတွေကလည်းနောက်ဆုံးရရှိတဲ့မဲဆွယ်ရမုံငွေစင်းကိုပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်ပါတယ်။ဘိုင်ဒန်ရဲ့မဲဆွယ်စီရင်ရေးအကြီးအကျယ်ပြောရေးဆိုခွင့်ရှိသူကက်ဗင်မိုနက်စ်ကအမေရိကန်ပြည်သူတသန်း6သိန်းလောက်ကသမ္မတဘိုင်ဒန်ရဲ့မဲဆွယ်ပွဲအတွက်တန်ကြီးရှိရှိထည့်ဝင်ကူညီခဲ့ကြတဲ့အကြောင်း VOA နဲ့ဆက်သွယ်မေးမြန်းခန်းမှာပြောဆိုပါတယ်။ရရှိပြီးသားငွေသား192သန်းကိုဖလူသုံးဆွဲမယ်ဆိုတာကိုလည်းရှင်းပြသွားပါမယ်
More than 100 offices across the battlefield
အကျဉ်းနဲ့ရှင်းပြရမယ့် binary မှာရုံးပေါင်း100ကျော်ဖွင့်ထားပါတယ်ဒီ binary မှာပဲယာနဲ့ချီရဲ့ဝန်ထမ်းတွေခန့်ထားပြီးအာရှပစိဖိတ်ကျွန်းနိုင်ငံတွေကရောက်လာသူတွေလက်တီနိုနဲ့ African American မဲဆန္ဒရှင်တွေကိုပိတ်မှတ်ထားပြီးမီဒီယာတွေကတဆင့်မဲဆွယ်စည်းရုံးဖို့အရင်ကမတုံးဘူးတဲ့တမိုင်းဝင်ဒေါ်လာတန်း30ကိုအသုံးပြုမှာဖြစ်ပါတယ
်စတင်လေးကနောက်ဆုံးဒေါ်လာထရန့်ရသွားတဲ့မဲဆွယ်ရမုံငွေပမာဏဟာရှိတော့ပွဲအောင်ဖို့အတွက်သိရင်မကြည့်ဘူးဆိုတာကိုလည်းမွန်နက်စ်ကရှော့ပေါ်ပြောဆိုသွားပါလေ
That top donors to Joe Biden's campaign
Joe Biden ရဲ့မဲဆွယ်စည်းရုံးမှုတွေမှာထိတ်ဆုံးကထဲဝင်သူတွေဟာသူနာပြုဆီယာမာတွေဆီယာဆီယာမာတွေပါကျွန်တော်တို့အောက်ခြေကအလုံးလုံးတဲ့ပြည်သူတွေရဲ့ထောက်ခံပံ့ပိုးမှုနဲ့ရည်တည်တာဖြစ်ပြီး Donald Trump ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့အဓိကကွဲလွဲတဲ့အချက်လည်းဖြစ်ပါတယ်ဒါကဒီရွေးကောက်ပွဲမှာအနိုင်ရမယ့်အကြောင်းရင်းပါ
သမ္မတဘိုင်ဒန်တွေရောသမ္မတဟောင်းထရန့်တွေရောမဲဆွယ်ရမုံငွေဘလောက်ရသလဲဆိုတဲ့ငွေကြေးပမာဏတစ်ခုတည်းကရွေးကောက်ပွဲနိုင်ရဖို့အတွက်အာမခံချက်မပေးနိုင်ဘူးဆိုတာကိုလေးလာဆန်းစစ်သူတွေကလည်းသုံးသပ်ပြပါလေရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ကမတ်ဟန်ဆန်ကစကိုက်ကနေခုလိုပြောပါလေ
The bigger problem that President Biden faces.
ဒီမှာပါတယ်ပို့ပြီးတော့ရင်ဆိုင်လာနေရတဲ့ပြဿနာတွေကတော့သူ့ပါတီတွင်အကွဲပြဲတချို့ရှိလာတာ။နောက်တတိပုဂ္ဂလမဲဆန္ဒရှင်တွေကိုပို့ပြီးစီးအောင်နေအောင်လုပ်ဖို့လိုလာတာတွေပါ။ Republican Party ထဲမှာမချေမနှက်ဖြစ်နေကြတဲ့မကြိုက်တော့တဲ့သူတွေကိုလည်းစီးအောင်နိုင်ဖို့လိုလာပါတယ
်။ Iowa ပြည်နယ်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကStephen Shermit ကလည်း Skype ကနေအခုလို VOA ကိုပြောပါတယ်
Trump has a solid base
Trump ကသူ့ကိုထောက်ခံတဲ့အမခင်အခိုင်အမာရှိပါတယ်အင်မတန်စိတ်သက်ပြင်းပြပြီးတူးချင်းအနေနဲ့စိတ်အားထက်သန်တဲ့သူတွေပါဒီအခိုင်အမာအမခင်ထောက်ခံမှုပမာဏပိုကြီးထွားလာမလားတော့ကျွန်တော်မသိကြပါဘူ
း Trump ရဲ့မဲဆွယ်စီရင်မှုတွေကို VOA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိပါဘူး AB လ13ရက်နေ့ Pennsylvania ပြည်နယ်မှာ Trump နဲ့လူထုတွေ့ဆုံပွဲကျင်းပမယ်ဆိုတာကိုသူတို့ website မှာကြော်ညာထားပါတယ်သမ္မတဘိုင်ဒန်အတွက်နောက်ထပ်မဲဆွယ်စီရင်ရေးရမုံငွေရှာတဲ့ဘွဲကိုဒီသတင်းပတ်အတွင်းရှီကာဂိုမြို့မှာကျင်းပမှာပါသူရဲ့မဲဆွယ်စီရင်ရေးအခြေခံပြောရေးဆိုဝန်ရှိသူမွန်နက်စ်ကဒါနဲ့ပတ်သက်လို့အသေးစိတ်ထုတ်ဖော်ပြောဆိုသွားတာတော့မရှိပါဘူးသမ္မတအနေနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါလာရောက်လည်ပတ်တဲ့ခီးစဉ်ပြင်ပြည်တွင်းပြည်ပရေးရာကိစ္စတွေနဲ့သတင်းတစ်ပတ်လုံးလုတ်ကင်ဆောင်ရွက်စရာတွေရှိနေတယ်လို့ပြောဆိုသွားကြပါမယ်
ဘရီဂန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုဦးသိမ်းထိုင်ဦးကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ပါဘရာဇီးနိုင်ငံရီယိုမြို့ကသမိုင်းဝင်အနှစ်တရာကျော်ဟိုတယ်ကြီးမှာနာမည်ကျော်ပြင်သစ်အနုပညာရှင်ကြီးတစ်ယောက်ကအယောင်တွေတုံးပြီးတော့ထူးခြားတဲ့ဖန်တီးမှုတွေလုပ်ထားပါတယ်စိန်ခံဟိုတယ်ကြီးမှာတဲခိုသူတွေတည်းမဟုတ်ပဲအပြင်ကနေဘသူမဆိုမြေတွေ့ခန်းစားနိုင်အောင်ဖန်တီးထားတဲ့လက်ရာတွေကိုမဆုမြတ်မုံနဲ့အတူကမ္ဘာဒေါ်လာခီးသွားစီစဉ်ကနေတွားပြီးတော့ခန်းစားကြည့်ကြရအောင်ပါရှင်
ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကသမိုင်းဝင်အထင်ကြီးဆာဦးတွေထဲမှာနာမည်ကျော်ကိုပါကဘာနာပင်လယ်ကမ်းခြေဘက်ကိုမျက်နှာမှုထားတဲ့ကိုပါကဘာနာပဲလစ်ဟိုတယ်လည်းတစ်ခုပါဝင်ပါတယ်။ခွဲလွန်သွားတဲ့မင်းသမီးလေဒီဒါယာနာအဆိုရော်ဂျီရော့စတီဝတ်တို့လိုနာမည်ကြီးတွေတဲခိုကြလေးရှိတဲ့ကိုပါကဘာနာပဲလစ်ဟိုတယ်ရဲ့သက်တမ်းကနှစ်ပေါင်း100ကျော်ရှိနေပါပြီ။အခုလိုမျိုးစိန်ခံဟိုတယ်ကြီးတွေမှာနာမည်ကျော်အနုပညာလက်ရာရှင်တွေရဲ့လက်ရာတွေကိုထားလေးရှိတာမှဒီမှာတော့ဟိုတယ်မျက်နှာစာမှာရောင်စုံပတင်းပေါက်တွေနဲ့ထူးခြားတဲ့အနုပညာပြသမှုကိုတွေ့မြင်ရမှာဖြစ်ပါတယ်။မတူတဲ့အရောင်တွေနဲ့ပကြီးပပုအပါအဝဲအနုပညာလက်ရာတွေကိုဖန်တီးတာမှနာမည်ကျော်တဲ့ကဘာကျော်ပြင်သစ်အနုပညာရှင်ကြီးဒန်နီယယ်ဘူရင်ရဲ့လက်ရာတွေဖြစ်ပါတယ်
။ A priori j'ai eu complètement carte blanche.
ဒီဟိုတယ်သမိုင်းကြောင်းကိုတည်ထားတော့ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာတော်တော်အချိန်ပေးစဉ်းစားခဲ့ရပါတယ်။လုပ်လို့ရနိုင်တာတွေအများကြီးရှိပေမဲ့တော်တော်လေးခက်ခက်ခဲခဲလုပ်ရမှမျိုးတွေဖြစ်နေပါတယ်။နောက်ဆုံးတော့အလွယ်ဆုံးနဲ့လူတိုင်းအတွက်ဖြစ်မဲ့ဖန်တီးမှုမျိုးဆိုရင်မျက်နှာစာကပတင်းပေါက်တွေကအကောင်းဆုံးပဲလို့ကျွန်တော်တွေးမိပါတယ်။နေဘက်ပဲဖြစ်ဖြစ်ညဘက်ပဲဖြစ်ဖြစ်အထဲကပဲကြည့်ကြည့်အပြင်ကပဲကြည့်ကြည့်ကြည့်လို့ကောင်းလိမ့်မယ်ဆိုပြီးဖန်တီးပစ်ခဲ့တာပါ။
အယောင်တွေနဲ့အလင်းရောင်ရှိနေသမျှအနုပညာဖန်တီးမှုတွေကိုစိတ်ကူးရှိတဲ့အတိုင်းဖန်တီးနိုင်တဲ့အနုပညာရှင်ကြီးကလမ်းမဲကြီးပင်လယ်ကမ်းခြေမြို့မှာတဘာဝအလင်းရောင်နဲ့ဟိုတယ်ကြီးရဲ့အသွင်အပြင်ပြောင်းလဲသွားအောင်လုပ်ထားတာပါ
Parce que je pense que le jeu des couleurs à partir du moment où elles sont
အယောင်တွေမတူသမျှဘာအယောင်နဲ့မဆိုဖန်တီးလို့ရပါတယ်အယောင်တစ်ခုနဲ့တစ်ခုကွာသွားတော့မှအယောင်ရဲ့အယောင်တွေကိုပုံဖော်လို့ရတယ်လို့ကျွန်တော်ထင်ပါတယ်
အဖြူရောင်ဟိုတယ်ကြီးရဲ့မျက်နှာစာပတင်းပေါက်တွေကိုအနီအစိမ့်အပြာအဝါပန်းရောင်စားတဲ့အယောင်တွေတက်ဆင်ပြီးတော့နေ့နဲ့ညအမြင်မတူအောင်လို့အနုပညာရှင်ကြီးဒန်နီယယ်ဘူရင်ကဖန်တီးထားပါတယ
် Oh I think I did it on purpose to be very different from beginning from the morning to night etc.
မနေ့နဲ့ညအမြင်လုံးဝကွဲအောင်ကျွန်တော်တမင်လှုပ်ထားတာပါကြည့်တဲ့သူရက်နေတဲ့နေရာအချိန်ပေါ်မူတည်ပြီးမြင်ရတာလဲကွာသွားပါလိမ့်မယ်
နေဘက်ဆိုရင်နေရက်အလင်းရောင်နဲ့ပတင်းပေါက်ကြီးတွေပေါ်ကအယောင်တွေကိုတမျိုးမြင်ရမှာဖြစ်တယ်လို့ညဘက်ဆိုရင်လည်းအခန်းတွေထဲမှာထွန်းထားတဲ့မီးရောင်တွေနဲ့ရောင်စုံပတင်းပေါက်တွေမြင်ရအောင်လို့ဖန်တီးထားတာဖြစ်ပါတယ
် It's very visible when people open the light when they go into the room so it makes at night
ခန်းထဲမှာလူတွေရှိနေလို့မီးဖွင့်ထားရင်အယောင်တွေကိုထင်ထင်ရှားရှားတွေ့ရပါလိမ့်မယ်ရပါဆိုရင်တော့ခန်းထဲမှာလူရှိတာမရှိတာပေါ်မူတည်ပြီးအယောင်တွေကိုမြင်ရမှာပါအားလုံးမီးပိတ်အိတ်နေချင်းဆိုရင်တော့ဘာအယောင်မှမြင်ရမှာမဟုတ်ပါဘူ
းနေရဲ့အလင်းရောင်မီးရဲ့အလင်းရောင်နဲ့ရောင်စုံပတင်းပေါက်ကြီးတွေရဲ့အသွင်အပြင်မြင်ရပုံကိုပြောင်းလဲသွားအောင်လုပ်ထားသလိုဟ ိုတယ်အဝင်ဝမှာလည်းမတူတဲ့အကြောင်းတွေသုံးပြီးတော့ရောင်းဆောင်အမိုးလှုပ်ထားပါတယ်။နေထိုးတဲ့အခါမှာဟိုတယ်အဝင်မှာရောင်းဆောင်ကော်စောကြီးခင်းထားသလိုဖြစ်နေအောင်လို့အမှုပညာရှင်ကြီးကဖန်တီးထားတာဖြစ်ပါတယ်
။ Et pour les projections qui sont seulement sur la pergola
အဝင်ဝမှာမိုးထားတာကပဲနေထိုးတဲ့အခါအသေးချာအရေးကြတာမြင်ရပါတယ်။ပဒေမောက်ကအကြောင်းတွေကတော့အရေးမကြတော့ဘာမှတည်တည်ချာချာမမြင်ရပါဘူး
။ပြင်သစ်နိုင်ငံကဇိမ်ခံအမှတ်တရစိတ်တွေကိုပိုင်ဆိုင်တဲ့LVMH company by hotel ji ma သူ့ရဲ့ဖန်တီးမှုတွေကိုကျယ်ငါးပွင့်စိန်ခမ်းဟိုတယ်ကြီးမှာလာတဲသူတွေမှမဟုတ်ဘဲအပြင်ကနေလည်းဘသူမဆိုမြင်တွေ့ခန်းစားနိုင်အောင်လို့သူကရည်ရွယ်ဖန်တီးထားတာဖြစ်ပါတယ
် Et tout l'ensemble est visible d'un seul coup d'œil pour les gens qui viennent ou non dans cette
ကုလိုလောက်ထားတာတွေကိုဟိုတယ်တွေကလူတွေပဲဖြစ်ဖြစ်အပြင်ကပဲဖြစ်ဖြစ်အားလုံးမြင်နိုင်ကြပါတယ်ဟိုတယ်ကိုလာသူပဲဖြစ်ဖြစ်အပြင်ကပဲဖြစ်ဖြစ်ဘသူမဆိုအားလုံးလှမ်းမြင်နိုင်ကြမှာပါ
Rio de Janeiro မြို့ကတမိုင်းဝင်စိန်ခမ်းဟိုတယ်ကြီးမှာကဘာကျော်ပြင်သစ်အမှုပညာရှင်ကြီး Daniel Buren ရဲ့လက်ရာတွေကိုပြသထားတာကိုမြို့ကန်တွေကလည်းသဘောကျခုံယူနေကြပါတယ်
É uma intervenção incrível que valoriza muito o Copacabana Palace que é um ícone do Rio de Janeiro.
တကယ်ကိုထူးတဲ့ဖန်တီးမှုဖြစ်ပါတယ် Rio de Janeiro မြို့ရဲ့အထင်ကရး Copacabana Palace ဟိုတယ်ကြီးကိုပို့ပြီးတော့ထူးခြားသွားစေတယ်လို့ဒီနေရာရှုခင်းကိုလည်းပို့ပြီးတော့မြင်ရတာတင့်တယ်သွားစေပါတယ်ခုံယူကြပါ
အခုလိုဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကကိုပါကဘာနာပင်လယ်ကမ်းခြေရှိမှာရှိတဲ့ကိုပါကဘာနာပဲလေးဟိုတယ်ကြီးမှာကဘာကျော်ပြင်သစ်အမှုပညာရှင်ကြီးရဲ့လက်ရာတွေကိုဘသူမဆိုလာရောက်ကြည့်ရှုခန်းစားနိုင်တာကအင်မတန်ထူးခြားတယ်လို့ပြောနိုင်ပါတယ်။ Daniel Buren ကသူ့ရဲ့ဖန်တီးမှုတွေကိုလူတွေများနိုင်သမျှများမြင်နိုင်အောင်လှူလာပုံရပါတယ်။2023အောက်တိုဘာလတုန်းကလည်းပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့စီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကောင်စီရုံးချုပ်လုပ်ထားတဲ့plus ye na sao ji ma pran pao ji rei ko a yang rei tong pi lo a myin sa aung lo phan di kae ba de de
le soleil de mon côté là aujourd'hui et c'est toujours
le yang ga jnaw lo ba ma di ni shi de lo pyo wa ma ba de kae lo le yang ga ti ya ya kai nong pon pho pe twa da ba le yang da ma shi yin jnaw phan di tha de le ya rei ga 90 ya kai nong law be paw lin ma ba di that taw ne che ne nai ma de
ma tu de a yang rei a ni ne အလင်းနဲ့အမှောင်မူတည်ပြီးတော့ပြောင်းလဲသွားနိုင်တာကိုအခြေခံပြီးတော့အမှုပညာတွေကိုဖန်တီးလေ့ရှိတဲ့အမှုပညာရှင်ကြီးရဲ့အခုလိုအမှုပညာလက်ရာတွေကိုနိုင်ငံဆုံးမှာလုပ်ခဲ့ဘူးပါတယ်ဘရာဇီးလ်နိုင်ငံရီယိုမြို့ကကိုပါကဘာနာပဲလေးစ်ဟိုတယ်မှာတော့ဘဲလ်မွန့်ဟိုတယ်လုပ်ငန်းကြီးရဲ့အထူးအစီအစဉ်နဲ့ညနေစာပတင်းပေါက်ကြီးတွေကိုအမှုပညာလက်ရာတွေအဖြစ်နဲ့အသွင်ပြောင်းထားတာဖြစ်ပါတယ်နိုင်ငံပေါင်း26နိုင်ငံမှာဟိုတယ်ပေါင်း46ခုရှိတဲ့ဘဲလ်မွန့်ဟိုတယ်လုပ်ငန်းကြီးကသူတို့ရဲ့အခုလိုဇိမ်ခံဟိုတယ်ကြီးတွေမှာကမ္ဘာကျော်နိုင်ငံတကာအမှုပညာရှင်တွေရဲ့လက်ရာတွေကိုဖန်တီးပြသမှုတွေလုပ်နေတာအခု2024ခုနှစ်အတွက်တော့ပြင်သစ်အမှုပညာရှင်ကြီး Daniel Buren ကိုရွေးချယ်ထားတာဖြစ်ပါတယ်။ Copacabana Palace အပါအဝင်နိုင်ငံဆုံးမှာရှိနေတဲ့ Belmont Hotel လုပ်ငန်းကြီးရဲ့ဇိမ်ခံဟိုတယ်6ခုမှာ Daniel Buren ရဲ့လက်ရာတွေကိုဖန်တီးပြသသွားမှာဖြစ်ပါတယ်ရှင်။ကျွန်မစုမြန်းမော်ပါ
ဘရာဇီးလ်နိုင်ငံရီယိုမြို့ကတမိုင်းဝေဟိုတယ်အကြောင်းကိုကမ္ဘာတစ်လခီးသွားအစီအစဉ်မှာမတ်စုမြတ်မကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ဂါဇာဒေသမှာအစ္စရေးကအပြစ်အခက်ရဲစဲရေးမကြေညာမချင်းတူရကီနိုင်ငံကအစ္စရေးနိုင်ငံပေါ်ကုန်သွယ်ရေးပိတ်ဆို့တန်းခတ်မှုတွေချမှတ်မယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ကုန်သွယ်ရေးကန့်သတ်ချက်မှာတန်တမနီဘီလက်မီလေးရင်လောင်စာစီဓာတ်မြေဩဇာအပါဝင်ကုန်ပစ္စည်းအမျိုးအစား54မျိုးပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုလေကြောင်းကတဆင့်အကူအညီတွေပေးအပ်သွားမယ်တူရကီရဲ့တောင်းဆိုမှုကိုအစ္စရေးဘက်ကကန့်ကွက်ပြီးတဲ့နောက်တစ်ရက်အကြာမှာပဲအခုလိုကုန်သွယ်ရေးပိတ်ဆို့မှုထွက်ပေါ်လာတာပါ။မြန်မာနိုင်ငံအခြေအနေဟာထိုင်းနိုင်ငံအတွက်အလွန်အရေးပါတဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ထိုင်းအစိုးရအနေနဲ့ဗပောင်းဆောင်နဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေတယ်လို့ထိုင်းဝန်ကြီးချုပ်ဆရတသာဝီစင်ကဒီကနေ့ပဲပြောလိုက်ပြင်ဆင်ခွာရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်တဲ့အပြင်တစ်ချိန်တည်းမှာပဲနေဆက်ကုံသွေးကိစ္စအပါအဝင်ထိုင်းနိုင်ငံပေါ်ရိုက်ခတ်လာနိုင်တဲ့အနေအထားတွေအတွက်ပြင်ဆင်ထားဖို့လည်းဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာရေးသားထားပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့နေရာတစ်ခုဖြစ်တဲ့မြရီမြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံတွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်
။ဒီအခြေချုပ်က ကိုမခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါကြရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျတော့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလီယံနဲ့ဂျွန်ဒရိုင်ဒန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလဲတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။သတို့ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောက်ခြင်းနဲ့ဆိုရင်တော့ VOA ရဲ့email လိပ်စာဖြစ်တဲ့ burmese@vnews.com ကိုပေးပို့နိုင်ပါတယ်။ view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ခံသိခင်းပြီးတော့လူရဆန္ဒပြုဝါကြပါစေရှင်။ကျမလေးပါပါ။